Welcome to the Voice of America in Burmese.
Mingla mnakhe ma shin 2019 ခုနှစ် November 28 ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 3240 48ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီနေ့မနက်ဖက်သတင်းတွေကိုရေမင်းထုံးနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ဆီးရီးယားရှိမြောက်ပိုင်းမှာတူရကီကျောရောနောက်ခံပြုဆီးရီးယားမျိုးသားတပ်ဖွဲ့ဆိုးရွားတဲ့လူခွင့်ရဲ့ချိုးဖောက်မှုတွေကျူးလွန်ထားတယ်လို့ HRW ကပြောပါတယ်။ပါကစ္စတန်မှာအာဏာကြီးလာတဲ့စစ်ဖက်ရဲ့ဦးစီးချုပ်ယာရူတဒန်တိုရီတင်ပြတာကိုတရားဝင်ချုပ်ကမေးခွန်းထုတ်လိုက်ပါတယ်။မြောက်ကိုရီးယားရဲ့အမြောက်ပစ်စည်းရေးလေ့ကျင့်မှုဟာအမေရိကန်ကိုဖိအားတိုးပေးဖို့ရည်ရွယ်တာလို့သုံးသပ်ကြပါတယ်။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖို့ထိတဲ့သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေကတော့အမေရိကန်ကယူကရိန်းကိုဘာကြောင့်စီးရေးအကူအညီတွေပေးနေပါသလဲ။
We also provide security assistance so that Ukraine can negotiate a peace with Russia from a position of strength.
American နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတဦးရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တခါ IS ခေါင်းဆောင်ဘက်ဒါဒ်ဒီတည်ဆုံပြီးတဲ့နောက်မှာအီရတ်မြောက်ပိုင်းမှာ IS တို့ရဲ့အကြမ်းဖက်လုပ်ရပ်တွေပိုများလာနေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့နိုင်ငံသားသားအများစုပါဝင်တဲ့လူ22ဦးသေဆုံးအောင်တိုက်ခိုက်ခဲ့တဲ့2016ခုနှစ်ကကျူးလွန်မှုသူတွေကိုမနေ့ကတည်တံစီရင်လိုက်တဲ့အကြောင်းနဲ့အတူကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်ကိုလည်းနှာစင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်။တူရကီကကျွန်တော်နောက်ခံပေးထားတဲ့ဆီးရီးယားမျိုးသားတပ်ဟာတရားစစ်ဆေးမှုမရှိဘဲတပ်ဖြတ်တာအတင်းအဓမ္မလူရက်တာပိုင်းဆိုင်ပစ္စည်းတွေကိုသိမ်းဆည်တာနဲ့လူတွေသူတို့နေအိမ်ကိုမပြန်နိုင်အောင်ဟန်တားတာတွေလုပ်နေတယ်ဆိုတာကိုပြတဲ့ခိုင်လုံတဲ့အထောက်အထားတွေကိုရထားတယ်လို့နယူးယောက်ခြေဆိုင်လူအခွင့်အရေးစောင့်ကြည့်လာရေးဖွဲ့ HRW ကပြောပါတယ်။ဒူဂီဆိုရဟာသူတို့လက်နက်တပ်ဆင်ပေးထားတဲ့လက်နက်ကင်တွေရဲ့စိုးရွားလာတဲ့လူရက်တွေကိုမသိကြအောင်စောင့်နေတယ်လို့ HRW အဖွဲ့ရဲ့အရှေ့လေပိုင်းဒေသဆိုင်ရာညွှန်ကြားရေးမှူးဆာရလီယာဝစ်ဆန်ကပြောပါတယ်။ဒီဒေသတွေကိုတူရကီကထိန်းချုပ်ထားသည့်စုံစမ်းစစ်ဆေးဖို့နဲ့ဒီကြမ်းတမ်းခတ်ထန်တဲ့လူရက်တွေကိုအဆုံးသတ်ဖို့တာဝန်ရှိတယ်လို့လည်းပြောပါတယ်။YPG ကလက်နက်ကင်တွေနဲ့အဓိကဖွဲ့စည်းထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေကိုဆီးရီးယားအရှေ့မြောက်ပိုင်းမှာတူရကီတပ်တွေနဲ့ SNA တပ်ဖွဲ့ကပြီးခဲ့တဲ့လမှာထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ YPG ကိုအကြမ်းဖက်ဝါဒီအဖွဲ့အဖြစ်တူရကီအစိုးရကသတ်မှတ်ထားပေမဲ့ဒီအဖွဲ့ဟာ IS အစိုးရအဖွဲ့ကိုနှိမ်နင်းတာမှာအမေရိကန်ရဲ့အရေးပါတဲ့မဟာမိတ်အဖွဲ့တစ်ခုဖြစ်ပါတယ် SNA တပ်ဖွဲ့ကအကျဉ်းသားတွေကိုတပ်ပစ်တာဒေသခံကတူရဲ့အိမ်တွေကိုသိမ်းယူတာအကြမ်းသားတွေကိုခွဲခြားမှုမရှိဘုံကျဲတာစတဲ့လုပ်ရပ်တွေအတွက်အထောက်အထားတွေရှိတယ်လို့ HRW ကပြောပါတယ်
အာဖဂန်နစ္စတန်မြောက်ပိုင်းမှာလမ်းမမှာထောင်ထားတဲ့ဘုံးလုံးပောက်ကွဲတာကြောင့်အရတားတွေလိုက်ပါလာတဲ့မော်တော်ယာဉ်တစ်စီးထိခိုက်ခဲ့ရမှာအနည်းဆုံးအရတား15ယောက်သေဆုံးပြီး2ဦးဒဏ်ရာရရှိခဲ့ပါတယ်။မြေပြတ်မှုတွေဖြစ်နေတဲ့ကူဒူးစ်ပြည်နယ်အတွင်းဒီဘုံးကိုတာလီဘန်တို့ထောင်ထားခဲ့တယ်လို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။မျိုးသမီးနဲ့ကလေးတွေအပါအဝင်ဖြစ်တဲ့သေဆုံးသူ15ယောက်ဟာအာဖဂန်ဆိုးရွားနဲ့တာလီဘန်တွေအကြားတိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့အီမန်ရှာဟိဘ်ခရိုင်အတွင်းကမင်္ဂလာဆောင်တစ်ခုကိုအသွားမှာအခုလိုဘုံးတံနဲ့သေဆုံးခဲ့ရတာလို့လည်းပြည်내အစိုးရအရာရှိတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်က19နှစ်ပြည့်ခဲ့ပြီဖြစ်တဲ့အာဖဂန်စစ်ကြောင့်အရတားတွေတော်တော်များများထိခိုက်အသက်ဆုံးရှုံးခဲ့ရပြီးဖြစ်ပါတယ်။ကုလသမဂ္ဂရဲ့စီးရင်တွေအရ2019ခုနှစ်မှာကိုလအတွင်းအရတား2600လောက်အသက်ဆုံးရှုံးခဲ့ရပြီး5600လောက်တရားရရှိခဲ့ပါတယ်ခင်ဗျာ
။ပြည်နှင်းနိုင်ငံပါရီမျိုးတော်မှာနောက်လာကျင်းပမဲ့၄နိုင်ငံထိပ်သီးအစည်းအဝေးတွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီတို့တူးချင်းတွေ့ဆုံမွေးရှိတယ်လို့ရုရှားအစိုးရကဗိုလ်ဒူးနေမှာပြောတဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။ယူကရိန်းရှေ့ဘက်မှာဖြစ်နေတဲ့၅နှစ်ကြာပြည်ပခါကိုဖြစ်ရှင်းဖို့ရည်ရွယ်ပြီးသမ္မတပူတင်သမ္မတဇယ်လင်စကီပြည်နှင်းသမ္မတအီမန်နွယ်မာခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်တို့ဒီဇင်ဘာလ9ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားတာပါ။ရုရှားကကျွရနော့ခံပေးထားတဲ့တိကျောက်ခွတ်ထွက်ရေးဝါဒီတွေဟာယူကရိန်းရှေ့ပိုင်းကိုတိကျောက်ခွတ်ထွက်မှုတိုက်ခိုက်နေကြတာဖြစ်ပါတယ်။ရုရှားနဲ့ယူကရိန်းခေါင်းဆောင်အကြားတိကျားတွေ့ဆုံပွဲဖြစ်လာနိုင်ခြင်းရှိတယ်လို့သမ္မတပူတင်ရဲ့နိုင်ငံရေးဆိုင်ရာထိပ်တန်းအကြံပေးယူရီဦးရှော့ခော့ဖ်ကဗိုလ်ဒူးနေမှာပြောပါတယ်။တိကျားဆွေးနွေးပွဲဖြစ်လာမဲ့ပုံရှိပြီးထိပ်သီးအစည်းအဝေးအစီအစဉ်ကိုတော့အချောသက်ရေးဆွဲနေစေရှိတယ်လို့ယူရှော့ခော့ဖ်ကပြောတဲ့အကြောင်းရုရှားသတင်းဌာနတွေကဖော်ပြပါတယ်။ခေါင်းဆောင်တို့ဦးကြတိကျတွေ့ဆုံပွဲအလားလာနဲ့ပတ်သက်ပြီး AFP ကမိတာကိုတော့ယူကရိန်းတန်တမာသတင်းရင်းမြစ်တစ်ခုကသူတို့မသိသေးဘူးလို့ပြောပါတယ်။လီတူရီးနီးယားနိုင်ငံ Vilnius မြို့တော်မှာရောက်နေတဲ့သမ္မတဇယ်လင်စကီကတော့ပါရီထိပ်သီးအစည်းအဝေးတက်လာတဲ့ဘယ်နိုင်ငံကခေါင်းဆောင်နဲ့မဆိုလူဝရင်တွေ့ဆုံဖို့သူ့အနေနဲ့အဆင်သင့်ပဲလို့ဗိုလ်ဒူးနေကသတင်းတောက်တွေကိုပြောပါတယ်။
အယ်ဘေးနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအပြင်းထန်ဆုံးလှုပ်ခဲ့တဲ့ငလျင်ကြောင့်သေဆုံးသူဦးရေအနည်းဆုံး30ရှိသွားပြီဖြစ်ပါတယ်။ဗုဒ္ဓဦးနေမှာတော့သေဆုံးသူတွေအတွက်ဝန်ထဲကြောင့်အထိမ်းအမှတ်တစ်နေ့တာကျင်းပခဲ့ပါတယ်။ကန်ယူတန်မြို့ဖြစ်တဲ့ဗော်ဒက်မြို့မှာကလေးငယ်တွေအပါအဝင်လူ14ယောက်၊သူမနဲမြို့မှာအနည်းဆုံး15ယောက်နဲ့ကော်ဘင်းမြို့မှာအနည်းဆုံး1ယောက်သေဆုံးခဲ့ပါတယ်။ဒီပျောက်ဆုံးနေသူတွေရှိနေသေးတာကြောင့်သေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းသက်ဆိုင်ရာအရာရှိတွေကပြောပါတယ်။ထိခိုက်ဒဏ်ရာရရှိသူလူရာပေါင်းများစွာကိုလည်းစေယုံတွေကိုတင်ပို့ထားရပါတယ်။ငလီတန်အပြင်းထန်ဆုံးခံခဲ့ရတဲ့နေရာတွေမှာအစိုးရကအရေးပေါ်အခြေအနေကြေညာထားသလိုကစေးသမားတွေကလည်းအပျက်စီးကြကလူတွေကိုဆွဲထုတ်ကယ်ဆယ်နေရဆဲဖြစ်ပါတယ်။ကစားရေးအဖွဲ့တွေနဲ့ကြံ့ကျင်သူတွေကိုလည်းအိန္ဒိယကိုဆိုဘိုအီတလီနဲ့ဂရိနိုင်ငံတွေကဆွေးလွတ်ထားပါတယ်။အယ်ဘေးနီးယားနိုင်ငံအခုလိုအခက်ကြုံနေရတဲ့အချိန်မှာအယ်ဘေးနီးယားနဲ့အတူရပ်တည်နေကြောင်းနဲ့အီတလီ၊ဂရိနဲ့ရူမေးနီးယားတို့ကနေကစားရေးအဖွဲ့တွေဆွေးလွတ်ဖို့လှုပ်ဆောင်နေကြောင်းကိုလည်းဥရောပသမဂ္ဂအဖွဲ့က Twitter မှာရေးသားထားပါတယ်။အယ်ဘေးနီးယားကအမေရိကန်တိုင်ဝမ်ကလည်းဝမ်းနေကြောင်းတဝန်လာတစ်ကြောင်ပြပိုးခဲ့ရမှာအခြေအနေကိုအနိကစောင့်ကြည့်နေကြောင်းနဲ့အကူအညီပေးဖို့အစဉ်သေးရှိနေကြောင်းဖော်ပြပါရှိပါတယ်ခင်ဗျာ။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 983ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာတာပရိမနေ့ဖက်သတင်းတွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်ပါကစ္စတန်စစ်ဦးစီးချုပ်ရဲ့ယာရုတံတန်တိုးတဲ့ပေါ်ဥပဒေကြောင်းရတရားဝင်မှုနဲ့ပတ်သက်ပြီးနိုင်ငံတစ်ပိုင်းမှာပထမဆုံးအကြိမ်ဖြစ်ပါကစ္စတန်တရားရုံးချုပ်ကဗိုလ်ထူးနေမှာမေးခွန်းထုတ်လိုက်ပါတယ်နိုင်ငံတပ်တန်း82နှစ်ရဲ့ထက်ဝက်ကျော်ကိုအုပ်ချုပ်ခဲ့မှုပြီးတိုင်းပြည်မှာအာဏာအကြီးဆုံးအဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့စစ်ဖက်နဲ့ပတ်သက်လို့တရားရုံးချုပ်ကအခုလိုမေးခွန်းထုတ်လိုက်တာကြောင့်တိုင်းပြည်တွင်အံ့ဩသွားကြပါတယ်လက်ရှိစစ်ဦးစီးချုပ်ခုဂျက်ခမာဂျာဗက်ဘာဂျွာရဲ့လက်ရှိယာရုတံတန်းဟာဒီကနေ့ဇာတာပရီနေ့ဒေသဆန်တော်ချင်းတကောင်ရန်အချိန်မှာကိုဆိုးမှာဖြစ်ပါတယ်စူးစီကျိုးဘာကျော်အနေနဲ့ဒုတိယတက်တန်းဆက်ပြီးထမ်းဆောင်ဖို့ဝန်ကြီးချုပ်အီမရန်ခန်အစိုးရကအင်ကာနေမှာထုတ်ပြန်တဲ့အကြောင်းကြားအသိပေးစာကိုတရားရုံးချုပ်ကဆိုင်းငံ့ထားလိုက်တာပါဒီလိုလှုပ်ဆောင်ဖို့အတွက်ဥပဒေဒါမှမဟုတ်စီမင်းစည်းကမ်းရှိတယ်ဆိုရင်တင်ပြဖို့တရားရုံးချုပ်ကတောင်းဆိုထားပါတယ်ဒါနဲ့ပတ်သက်တဲ့ဗိုလ်ထူးနေတရားရုံးကြားနာပွဲတွင်အစိုးရကိုကိုးစားပြုပြီးရှောက်လဲတင်ပြတဲ့ရှေ့နေချုပ်ဟာတရားရုံးကလက်ခံအောင်တင်ပြနိုင်ခဲ့ဖို့မရပါဘူးဒီလိုယာရုတက်တန်းတိုးဖို့လှုပ်ဆောင်တာမှာအစိုးရဟာဖြစ်ကြရဆန်လှုပ်ထားတယ်ဆိုပြီးတော့လေဒီကိစ္စကိုကြားနာတဲ့တရားသူကြီး၃ဦးပါတရားရုံးရဲ့တရားသူကြီးချုပ်ကရှေ့နေချုပ်ကိုအပြစ်တင်ပြောဆိုပါတယ်တင်ပြတဲ့ဆွေစရန်ထောက်ထားတွေမှာစီမင်းစည်းကမ်းနဲ့မကိုက်ညီတာတွေအများကြီးပါနေတယ်လို့တရားသူကြီးချုပ်ကပြောပါတယ
်တောင်ကိုရီးယားနယ်စပ်မှာမြောက်ကိုရီးယားနိုင်ငံကရန်လိုတဲ့အမြောက်တက်စီရေးလက်ကျင့်မှုတွေလုပ်နေတာဟာအမေရိကန်နိုင်ငံရဲ့မူဝါဒကိုပြောင်းလဲစေချင်လို့ဖိအားပေးနေတာလို့လေ့လာသူတွေကသုံးသပ်ကြပါတယ်အမေရိကန်ရဲ့မူဝါဒဟာမြောက်ကိုရီးယားအပေါ်ရန်လိုတဲ့မူဝါဒလို့လည်းမြောက်ကိုရီးယားကမြင်နေတာပါမြောက်ကိုရီးယားကောင်ဆောင်ဟာတောင်ကိုရီးယားအမေရိကန်နှစ်နိုင်ငံမဟာမိတ်အဖွဲ့ကိုအမြင့်ဆုံးဖိအားပေးပြီးတန်ခတ်အရေးယူမှုတွေရှော့ပေးဖို့ဆိုတဲ့လိုက်လျောမှုတွေရရှိအောင်လုပ်နေတာလို့ Foundation for Defense of Democracy အဖွဲ့ကသူတည်တည် David Maxwell ကပြောပါတယ်မြောက်ကိုရီးယားကောင်ဆောင် Kim Jong Un ဟာကိုရီးယားနှစ်နိုင်ငံကနေဆက် Chagrin ဒေသကနေတနက်ကင်တပ်ဖွဲ့တွေစီကိုတွားရောက်လက်ပတ်ခဲ့ပြီးတပ်ဖွဲ့တွေကအမြောက်ပြစ်လက်ကျင့်မှုတွေလုပ်ဖို့ညွှန်ကြားခဲ့တယ်လို့တကယ့်စစ်ပွဲအသွင်နဲ့ပြင်းပြင်းထန်ထန်စီရေးလက်ကျင့်ဖို့ပြောကြားခဲ့တယ်လို့နိုင်ငံပိုင်သတင်းဌာန Korean Central News Agency KCNA ကတင်ပြတာကထုတ်ပြန်တဲ့သတင်းကြေညာချက်မှာဖော်ပြထားပါတယ်။2010ခုနှစ်တုန်းကမြောက်ကိုရီးယားနိုင်ငံဟာအဲ့ဒီ Chagrin ဒေသကနေတောင်ကိုရီးယားနိုင်ငံအတွင်းအမြောက်ပြစ်လွတ်ဖောက်ခဲ့မှုပါတယ်။အဲ့ဒီနှစ်အတွင်းမှာပဲတောင်ကိုရီးယားသင်္ဘောတစ်စီးတော်ပီဒိုနဲ့တိုက်ခိုက်ခံခဲ့ရလို့လူ46ဦးသေဆုံးခဲ့ရမှာမြောက်ကိုရီးယားလက်ချက်လို့လည်းဆွဆွဲခံခဲ့ရပါတယ်။တောင်ကိုရီးယားကဝေးဝေးကြီးဌာနက KCNA သတင်းဌာနကကြေညာခဲ့တဲ့အခုလိုအမြောက်ပြစ်လက်ကျင့်မှုဟာနှစ်နိုင်ငံအကြားရရှိထားတဲ့ကိုရီးယားနှစ်နိုင်ငံအကြားအလုံးစုံစည်ရေးသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့လည်းပြောပြပေးကြပါရစေ
။တရုတ်နိုင်ငံရှင်ချန်းဒေသမှာလူအများအများကိုဥပဒေမဲ့ထိန်းသိမ်းထားတာအဆုံးသတ်ဖို့ပြင်သစ်ကတရုတ်ကိုဗိုလ်ထူးနေမှာတောင်းဆိုလိုက်တဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။ရှင်ချန်းဒေသမှာတရုတ်အစိုးရရဲ့အဆိုအရဖြင့်အသက်မွေးပညာသင်ကျောင်းတွေလို့ဆိုတဲ့စခန်းတွေမှာဝီးဂါနဲ့တခြားမွတ်စလင်လူနည်းစုတသန်းပတ်ဝန်းကျင်ကိုထိန်းသိမ်းထားတာပါ။ပြင်းထန်နိုင်ငံကြားဌာနပြောခွင့်ရသူကလူအများအများကိုဥပဒေမဲ့ထိန်းသိမ်းထားတာအဆုံးသတ်ဖို့မိမိတို့တရုတ်ကိုတောင်းဆိုပါတယ်လို့တင်းနောက်တွေကိုပြောပါတယ်။စကန်တွေကိုပေးပြဖို့နဲ့အခြေအနေကိုစီရင်ခံဖို့အတွက်လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကိုဖြစ်နေတဲ့မြန်မာအစိုးရရှင်ချန်းဒေသကိုတောင်းခွင့်ပြုဖို့ပြင်းထန်နိုင်ငံကြားဝန်ကြီး Yon Evet Lodrian ကတရုတ်ကိုတောင်းဆိုထားပါတယ်။စကန်တွေရဲ့ပမာဏနဲ့သဘောတဘာဝတွေကိုဖော်ပြထားတဲ့လျှို့ဝှက်ဆော်ဝဲစရန်တွေကိုတရုတ်အကြီးအကဲနိုင်ငံရေးသမားတူကနိုမာလာလယ်မှာအပြင်ကိုထိုးပေးလိုက်တာကြောင့်ဒီစကန်တွေကြောင့်ကဘာကတိလာတာပါ။အစောပိုင်းမှာတော့ဒီလိုစကမ်းတွေရှိတယ်ဆိုတာကိုတရုတ်ကညင်ပါတယ် ဒါပေမဲ့မကြသေးခင်ကတော့ရည်ရည်ချက်ပြောင်းပြီးဒါတွေဟာပညာရေးနဲ့လေ့ကျင့်ရေးတို့ကနေတဆင့်အစ္စလာမ်အစွန်းရောက်ဝါရကိုတိုက်ဖြတ်တဲ့အတမိုးဝန်းပညာသင်ကျောင်းတွေဖြစ်တယ်လို့ပြောလာပါတယ်။သတင်းမီဒီယာတွေမှာဖော်ပြတဲ့ပြောဆိုချက်တွေနဲ့အထောက်အထားတွေအားလုံးကိုပြည်သူအစိုးရအနေနဲ့အသေးအချာအလေးထားကြည့်ရှုထားတယ်လို့နိုင်ငံသားဝန်ကြီးလိုဒူရန်ကပြောပါတယ်။
ဖိလစ်ပိုင်နိုင်ငံအတွင်းတရားမဝင်မွေးရစေဝါအမြောက်များကိုဖမ်းဆီးတင်စီရမိခဲ့ပြီးတန်တရားရှိဘွယ်တရုတ်မျိုးသားမွေးရစေဝါမှောင်ကိုရောင်းဝယ်သူတယောက်ကိုဖမ်းဆီးခဲ့ကြောင်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးရမိခဲ့တဲ့မွေးရစေဝါတွေဟာမက်သာဖက်တမင်းအမျိုးအစားမွေးရစေတွေဖြစ်ပြီးစုစုပေါင်းကီလို390ပေါင်နဲ့ဆိုရင်115ပေါင်ရှိပြီးပေါက်ဈေးအရအမေရိကန်ဒေါ်လာ49သန်းတန်ဖိုးရှိတယ်လို့ဆိုပါရယ်မကတီမျိုးမှာတရုတ်မျိုးသားလျူချောင်းနေထိုင်တဲ့တိုက်ခန်းထဲမှာလက်ဖက်6အိတ်တွေတဲ့မွေးစီတွေရှာဖွေတွေ့ရှိခဲ့တာလို့လည်းဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောခွင့်ရဗိုလ်မှူးချုပ်ဘာနက်ဘနက်ကပြောပါတယ်တရုတ်မျိုးသားလျူချောင်းအတွက်အလုပ်လုပ်ကင်နေတယ်လို့ယူဆရတဲ့ဖိလစ်ပိုင်မျိုးသားနှုတ်ဦးကိုလည်းမွေးစီ38ပေါင်နဲ့အတူဖမ်းဆီးထိန်းသိမ်းခဲ့တယ်လို့လည်း AP သတင်းတရမှာဖော်ပြထားပါတယ်တရုတ်မျိုးသားလျူကိုရဲတပ်ဖွဲ့ကနှစ်ပတ်ကြာရှုပ်ဝဲစောင့်ကြည့်နေစမှာပဲလျူဟာမွေးစီဝယ်ယူသူအယောင်ဆောင်လာရောက်သူရဲတပ်ဦးကိုခံမမိတာကြောင့်ထွက်ပြေးဖို့ကြိုးစားခဲ့ရမှာရဲတပ်ဖွဲ့ကသူ့ကိုအင်ကန်နေမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။မွေးစေးတွေဘဲကဝင်လာတယ်ဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ဖလိုရင်သမရရိုဒရီဂိုဒူတာတီဟာသူအာဏာရလာခဲ့တဲ့2016ခုနှစ်ကစပြီးမွေးစေးနေနေရေးတွေလှုပ်ဆောင်ခဲ့ရမှာရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်တာကြောင့်စင်းရဲနွမ်းပါသူအများစုပါဝင်တဲ့မွေးစေးနဲ့ဆက်နွယ်တဲ့တန်တရားရှိသူလူ6000လောက်တေဆုံးခဲ့ပြီးဖြစ်ပါတယ်။အဲ့ဒီလိုတည်ဆုံးတာတွေကြောင့်အနောက်နိုင်ငံတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကြားသူ့ပေါ်ဝေဖန်မှုတွေထွက်ခဲ့သလိုနိုင်ငံတကာရာဇဝတ်မှုခုံရုံးဖွဲ့ ICC ကလည်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ဆေးနေတာကြောင့်ဒူတာတီးကဖိလစ်ပိုင်နိုင်ငံကို ICC ကနေနှုတ်ထွက်ခဲ့ပါတယ်ခင်ဗျာ
တောင်ကိုရီးယားနဲ့မဲခေါင်ဒေသနိုင်ငံတွေရဲ့ပထမဆုံးညထိပ်တီးဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာဗိုလ်ထုနေ့ကစတင်ကျင်းပတာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်ဒေသရင်းနိုင်ငံတွေကြားပူးပေါင်းဆောင်မှုတွုံးမြေဆွေးနွေးမှုအရွယ်ထားတဲ့ထိပ်တီးစည်းဝေးပွဲကိုတောင်ကိုရီးယားသမ္မတမွန်ဂျဲအင်းနဲ့မြန်မာနိုင်ငံဖွဲ့ဝင်ဖြစ်တဲ့အာဆီယံနိုင်ငံအသင်းရဲ့အလှည့်ကြောက်ကထထိုင်းဝန်ကြီးချုပ်ပရာယုတ်ချန်တို့ချာတို့ကဦးဆောင်ကျင်းပတာပါခင်ဗျာ
။ချာသာပရင်းနေမြခင်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြသွားကြတာပါရှင်။အခုစတိုက်ထုတ်လွှင့်ပေးမယ့်သတင်းလွှာလေးထဲမှာတော့ယူကရိန်းကိုအမေရိကန်ကဘာကြောင့်စီးရဲထောက်ပံ့တွေပေးနေသလဲဆိုတာသိကြရမှာပါ။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအောက်လွှတ်တော်ကစုံစမ်းနေတာမှာအဓိကအာရုံစိုက်နေတာကတော့နိုင်ငံရေးပျော့ကပါတဲ့ကိစ္စရပ်တစ်ခုဒီသမ္မတထရမ့်အတွက်လှုပ်ပေးမယ်လို့ယူကရိန်းခေါင်းဆောင်ကဂရိပေးတဲ့အထိအမေရိကန်ကပေးမယ်လို့ပြောထားပြီးသားစစ်ရေးအကူအညီကိုသမ္မတအင်ဂျူရောကဆိုင်းထားခဲ့သလားဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒီကိစ္စမှာသမ္မတပါဝင်တဲ့အခန်းကဏ္ဍကိုလွှတ်တော်အမတ်တွေကစုံစမ်းစစ်ဆေးနေကြပါတယ်။ဒီအခြေတင်ဖြစ်နေတဲ့ကိစ္စမှာအဓိကပါနေတဲ့စစ်ရေးအကူအညီကဘာပါလဲ။ဒီအကူအညီကယူကရိန်းအတွက်ဘာကြောင့်သိရေးကြည့်တာပါလေဒီ VOA တန်တမန်ရေးရသတင်းတော့ဆန်ဒီစင်းရသတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါမယ်ရှင
်2014ခုနှစ်မှာယူကရိန်းရှေ့ပိုင်းကိုရုရှားကကျူးကျော်ဝင်ရောက်ပြီးယူကရိန်းပိုင်ခရမီးယားဒေသကိုသူ့ပိုင်နဲ့တည်းသိမ်းယူလိုက်ပါတယ်အဲဒီချိန်ကလေးကစားလို့ယူကရိန်းအနေနဲ့ပိုပြီးအားကောင်းတဲ့အိမ်နီးချင်းရုရှားရန်ကနေကိုကိုကိုကောက်ခဲ့ဖို့အမေရိကန်ကစီးရေးအကူအညီဒေါ်လာ 1.6 ဘီလီယံကျော်ပေးခဲ့ပါတယ်ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာလည်းရုရှားကကြော်တော့ခံပေးထားတဲ့တိကျခွက်ထွက်ရေးဝါရီတွေကိုယူကရိန်းကတိုက်နေရတာပါ။အတ္တလန္တိတ်ကောင်စီကသုတေသီတူဖြစ်တဲ့မာခ်စီမာကော့ဖ်စကီကအခုလိုပြောပါတယ်
။ So since that time both the Obama and the Trump administrations have provided Ukraine more significant
အဲ့ဒီထင်ရဆာလို့ Obama အစိုးရရော Trump အစိုးရကပါပူပြီးအရေးပါတဲ့စစ်ပစ္စည်းကိရိယာတွေယူကရိန်းကိုပေးလာခဲ့တာပါ။အမြောက်ဒုံးကြီးလိုလက်နက်တွေဝင်လာတာကိုသိနိုင်တဲ့ရေဒါတွေညာကြည့်မျက်မှန်တွေဟန်ဗီကားတွေစစ်သုံးခမောက်တွေစသည်အဖြစ်ပါဝင်ပါတယ်။ထရမ့်အစိုးရကတော့အိုဘားမားအစိုးရမပြေခြင်းခဲ့တဲ့တခရဲလက်နက်တွေပူပြီးခဲ့ပါတယ်။တင်ကာဖြတ်ဒုံးကြီးတွေအပြင်အစီပိုင်းမှာခွဲထွေးဝါဒီတွေကိုတိုက်ခတ်တဲ့အခါအထောက်အကူဖြစ်စေဖို့အတွက်စစ်သင်တန်းတွေလည်းပူပြီးခဲ့ပါတယ်။
သမရဟောင်းဘရက်ကိုဘာမားဟာဒီပြိပခမှာအမေရိကန်အနေနဲ့တိတ်ထဲထဲဝင်ဝင်အခြေအနေမျိုးရောက်မှာကိုသတိထားခဲ့တယ်လို့ဝီဆင်စင်တာကဝီလ်ပိုမရန့်စ်ကပြောပါတယ
်။ Obama at the start of the crisis was always looking for what he described as an off ramp of trying to somehow
ပြိပခစမှာ Obama ကသူ့ဆိုအပြင်ပြိပခကိုတနည်းနည်းနဲ့ထိန်းချုပ်ပြီးစစ်ပွဲကိုအဆုံးသတ်ရင်နီလန်းရှာခဲ့တာပါ။အမေရိကန်ကအကူအညီတွေတိုးပြီးတဲ့အခါရုရှားကလည်းပိုထောက်ပံ့လာမယ်ဆိုရင်ပိုကြီးမားတဲ့ပြိပကဖြစ်လာမှာကိုစွန့်ဝေခဲ့တာပါ
သမရဒေါ်နယ်ထရမ့်ကိုယ်တိုင်ကယူကရိန်းပေါ်ဒိတ်အမြင်မကောင်းလာပေမဲ့တင်ကားဖြတ်ဒုံးတွေအပါအဝင်တိုက်ခိုက်ရေးလည်းနဲ့တွေပေးဖို့ထရမ့်အစိုးရကအတည်ပြုခဲ့တယ်လို့ Brookings Institution ကမိုက်ကယ်အိုဟန်လွန်ကပြောပါတယ
် I think that ultimately in his gut President Trump has not really wanted to help Ukraine
တကယ်ကြတော့သမရထရမ့်စီတဲမှာယူကရိန်းကိုကူညီခြင်းလှတာမဟုတ်ပါဘူးဒါပေမဲ့အဆုံးကျတော့သူကူညီရမယ်ဆိုတာကိုသူ့ခေါင်းနဲ့သူ့အကြံပေးတွေကပြောခဲ့တာပါ
ကျန်းကျင်သူတွေအဆိုအရတိတ်ကိုလိုအပ်နေတဲ့စစ်တင်နှန်းပေးဖို့အပါအဝင်ဒီဘန်နာနှစ်အတွက်စီးရေးအကူအညီဒေါ်လာ391တန်းယူကရိန်းကိုပေးဖို့လွှတ်တော်ကဖေဖော်ဝါရီလမှာအတည်ပြုခဲ့ပါတယ်။ဝီဆင်စင်တာကသူတည်သည့်ဝီဘူမရန်စ်ကအခုလိုပြောပါတယ်
။ Ukraine at the time of the beginning of this war the army like much of the country
ဒီစစ်ပွဲစတဲ့အချိန်မှာယူကရိန်းစစ်တပ်ကတိုက်ပီရဲ့တခြားဌာနအများစုလိုပဲပျက်စီးယိုယွင်းပြီးအကျင့်ပြတ်ခြားစားမှုကကြီးစိုးနေကြတာပါတိုက်ပွဲဝင်တပ်ဖွဲ့တစ်ခုနေတဲ့တောင်မှတရှိနိုင်တဲ့အနေအထားမျိုးမရှိခဲ့ပါဘူ
းအမေရိကန်ကူညီဟာတခြားနိုင်ငံတွေကိုပေးတဲ့အစီအရေးကူညီနဲ့နှိုင်းယှဉ်ရင်ပမာဏနည်းပေမဲ့ယူကရိန်းရဲ့စွမ်းရည်နဲ့စိတ်ဓာတ်ကိုတိတိတတ်တာတိုးတက်စေခဲ့တယ်လို့မိုက်ကယ်အိုဟန်လွန်ကပြောပါတယ
် We give a lot more aid to Afghanistan I think it's several billion dollars
Afghanistan ကိုပေးတာကအများကြီးပိုပါတယ်တစ်နှစ်ကိုဒေါ်လာဘီလီယံအတော်များမယ်လို့ကျွန်တော်ထင်ပါတယ်လက်ရှိအချိန်မှာအီရတ်ကိုလည်းအလားတူပမာဏလောက်ပေးနေတယ်လို့ကျွန်တော်ထင်ပါတယ
်ဒီလိုအကူအညီပေးနေတာကယူကရိန်းကိုအနီးကမှမေးနိုင်ငံတစ်ခုအဖြစ်အမေရိကန်ကသတ်မှတ်ပြီးကြောတော့နောက်ခံပေးနေတယ်ဆိုတာရုရှားကိုအခိုင်အမာပြောတာလည်းဖြစ်တယ်လို့သမ္မတကိုတရားဆက်ဆိုရေးမကြာသေးခင်ကလုပ်တဲ့ကြားနာပွဲတွေအတွင်းနိုင်ငံရေးဌာနဝါရင်တာဝန်ရှိသူတွေကပြောပါတယ်ဒီထဲမှာရုရှားယူကရိန်းနဲ့ယူရေးရှားဒေသဆိုင်ရာဒုလထောက်နိုင်ငံသားရေးဝန်ကြီးလော်ရာကူပါလည်းတူအပါအဝင်ပါ
We also provide security assistance so that Ukraine can negotiate a peace with Russia from a position of strength.
Ukraine နဲ့အကောင့်နဲ့အနေအထားတစ်ခုနဲ့ရုရှားနဲ့ငြိမ်းချမ်းရေးဆိုင်ရာစစ်ဆင်ဆွေးနွေးနိုင်အောင် Ukraine ကိုစစ်ရေးအကူအညီပေးနေပါတယ်။ဒီစစ်ပွဲမှာတည်ဆုံးသူပိုပြီးတော့တိုးလာနေပြီး2014ခုနှစ်မှာရုရှားကျူးကျော်ခြင်းကလေးကဆိုရင် Ukraine နိုင်ငံသား14,000အသက်ဆုံးခဲ့ရပြီပါပြီ။
ဒီဇင်ဘာလအစောပိုင်းမှာယူကရိန်းရုရှားပြင်သစ်နဲ့ဂျာမနီကကိုယ်စားလှယ်တွေပါရီမြို့မှာစီဝေးပြီးပြည်ပခအဆုံးသတ်ရေးဆွေးနွေးကြဖို့ရှိပါတယ်။အမေရိကန်ကတော့အဲ့ဒီဆွေးနွေးပွဲမှာပါဝင်ဖို့မရှိပါဘူးခင်ဗျာ
။ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်။အခုအီရတ်မြောက်ပိုင်းမှာ IS2 ရဲ့အကြမ်းဖက်မှုတွေအကြောင်းပြောပြပါမယ်။ IS အကောင်ဆောင်ဘက်ခါဒါဒီတည်ဆုံခဲ့ပြီးတဲ့နောက်အီရတ်မြောက်ပိုင်းမှာ IS2 ရဲ့အကြမ်းဖက်လုပ်ရက်တွေပုံများလာနေပါတယ်။ပြန်ပြီးဆွဲတာအရတားတွေကိုချိမ့်ချောက်တာတွေရှိနေတာကြောင့်လူအများပြအိုးအိမ်စွန့်ခွာထွက်ပြေးသွားကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီရှက်အနော်ပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စံသားကပြောပြမှာပါရှင်
။ဂျဝါထာအီရတ်မြောက်ပိုင်းမှာတစ်သလုံးနေလာခဲ့တဲ့ရွာသားတူဖြစ်ပြီး IS2 ကိုခုခံဖို့ဒေသခံရွာသားတချို့နဲ့အပြော်ရန်တက်စီတွေတခုဖွဲ့ထားသူဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်ကျော်က IS ခေါင်းဆောင်တူသူတို့ရွာနာမှာအသက်ခံသွားပြီးခဲ့တဲ့က IS2 ဟာသူနဲ့သူတို့ရွာသားတွေကိုချိန်ချောက်ပြီးလက်စားချေဖို့တကယ်ကဲလှုပ်လာကြတယ်လို့ဆိုပါတယ်
။ Tom telephone number ha ta la house
I received a phone call recently the unknown
ကြာသေးခင်ကကျွန်တော်စီကိုလူတယောက်ဖုန်းဆက်ပြီး IS စစ်သားတယောက်ကိုမင်းတို့တပ်ပစ်လိုက်ကြတယ်ငါတို့ဘယ်လောက်သွေးစည်းညွတ်တဲဆိုတာမင်းတို့သိမဲလို့ပြောတော့ကျွန်တော်မိသားစုအတွက်စိုးရိမ်မိပါတယ်။သူတို့ကိုတိုက်နေတဲ့ benchmark တပ်ဖွဲ့တွေလည်းဒေတာတွေမှာရှိကြတော့တာမဟုတ်ပါဘူး။
အဲ့ဒီဒါဟာတေဝင်းအဖြစ်တော့အီရတ်နဲ့ဒေသခံကတ်စ်တပ်ဖွဲ့ပက်ရှမာဂါရီရဲ့ထိန်ချုပ်မှုအောက်မှာရှိနေတာပါ။ဒါပေမဲ့ညဘက်တွင်မှာအုပ်ချုပ်မှုကင်းလွတ်နေတဲ့နေရာတွေကို IS တွေဝင်တိုက်ကြပါတယ်။ဒါကြောင့်ရွာသားတွေအများအပြားထွက်ပြေးကြပါတယ်။ပြီးခဲ့တဲ့လက IS ခေါင်းဆောင်အဘူဘေကာအယ်ဘဂဒါဒီအမေရိကန်စစ်စင်ရေးကြောင့်သေဆုံးသွားပြီးခဲ့တဲ့က IS ရဲ့ချင်းချောက်မှုတွေပုံများလာတယ်လို့အီရတ်ဒေသခံတွေကပြောကြပါတယ်။ဘူမူဆင်ကူအလီဟာကလုံညွေအရာရှိတယောက်ဖြစ်ပါတယ
်ဝလာဟီဒါအရှ်လရှာဘာဝါ
Islamic State has had presence in this area
IS တို့ဟာဘဂဒါဒီမတိကင်ကရောတည်ပြီးတဲ့နောက်မှာပါဒီဒေသအတွင်းရှိနေကြတာပါဒါပေမဲ့အရေးအတွက်သိမများပါဘူးအခုတော့သူတို့အရေးအတွက်အဆမတန်များလာခဲ့ပါတယ
် IS တို့ဟာအဲ့ဒီမှာမြေမြုပ်မိုင်းတွေဘုံတွေထောင်တဲ့အပြင်ပြန်ပြီးဆွဲပြီးငွေနဲ့လာရွေးခိုင်းတာလည်းလုပ်လာကြပါတယ်သူတို့နဲ့ပူပေါင်းဆောင်ရွက်ဖို့ညှင်းဆန်တဲ့သူတွေကိုဖမ်းဆီးတယ်လို့လည်းဒီကံအရာရှိမိုဟာမက်အိုမာကဆိုပါတယ
်ဒဂူရီဇန်ယာရီအမအဝေးလနာအချက်ကြီးတော့တိုက်ဆာ
We have gathered intelligence that Islamic State has
တောင်ဆူမတ်တိုနဲ့ဟမ်ရီတောင်နန်းအနားမှာ IS2 အကျဉ်းထောင်နှစ်ခုတီထောင်ထားတယ်လို့ကျွန်တော်တို့ထောက်လှမ်းရေးသတင်းတွေရထားပါတယ
်ဒီကံအရာရှိတွေကတော့ဒေတာရင်းအကြမ်းဖက်မှုထိန်းချုပ်မှုတွေပတ်ပျောက်သွားအောင်အီရတ်နဲ့ကတ်စ်တို့ပုံမပူပေါင်းဆောင်ရွက်ရေးကြိုးပမ်းနေကြကြောင်းပါတယ်ခင်ဗျာ
ဦးကျော်ဆောင်သာပြောပြခဲ့တယ်။ Europe က IS တို့ရဲ့အကြမ်းဖက်လုပ်ရက်တွေကနေအခု Bangladesh ဘက်မှာတော့အကြမ်းဖက်သူတွေကိုတည်တံပေးလိုက်တဲ့အကြောင်းတစ်ခုကိုလည်းပြောပြချင်ပါတယ်။လူပေါင်း22ယောက်တည်ဆုံသွားခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုကျူးလွန်ခဲ့ကြတဲ့ IS Islamic စစ်သွေးကြွား9ယောက်ကို Bangladesh နိုင်ငံတက္ကမြို့တရားရုံးတစ်ခုကမနေ့နိုဝင်ဘာလ29ရက်နေ့မှာတည်တံစီရင်ချက်ချလိုက်ပါတယ်။2016ခုနှစ်ကဒီဖြစ်ရပ်ဟာအဆိုးဆုံးဖြစ်ခဲ့ပြီးတော့လူတည်ဆုံသူအများစုကတော့နိုင်ငံခြားသားတွေဖြစ်ပါတယ်။တက္ကမြို့ထဲမှာအခုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့အကြောင်းဆက်ပြီးတော့ပြောပြချင်ပါတယ်ရှင်။တရားခဏတွေကိုတည်တံစီရင်ချက်ချပြီးတဲ့နောက်မှာတရလို့ရှိနေဂိုလမ်ဆာဝါခန်းကသတင်းတောက်တွေကိုအခုလိုပြောပါတယ
်သူတို့ပေါ်ဆွဲထားတဲ့ပြစ်မှုတွေဟာတန်တရားဖြစ်စရာမရှိအောင်ကိုတက်တည်ခိုင်းလို့ပါတယ်တရားရုံးကသူတို့ကိုအမြင့်ဆုံးပြစ်ဒဏ်ပေးလိုက်တာပါ
ပြစ်မှုကျူးလွန်ကြောင်ဆွဲဆိုထားတဲ့သူ၈ယောက်ရှိခဲ့ပေမဲ့တယောက်ကိုတော့တရသေးလွတ်ပေးလိုက်တဲ့အကြောင်းကိုလည်းသူကပြောပါတယ်တိုက်ခိုက်ရေးသမားတွေကိုတင်နှံပေးတာနဲ့လက်နဲ့ဖောက်ခွဲရေးပစ္စည်းတွေနဲ့ရန်ပုံငွေထောက်ပံ့တာအပါအဝင်ဆွဲဆိုထားတဲ့ပြစ်မှုတွေအတွက်အယူခံဝင်သွားမှာဖြစ်တဲ့အကြောင်းတရားခန့်ရှိနေကပြောပါတယ်။စီရင်ချက်ချပြီးတဲ့နောက်မှာတေရန်စီရင်ခံရသူတွေဟာအလာဟုအက်ကဘာအလာသခင်ကအကြီးမြတ်ဆုံးဖြစ်တယ်လို့ဩဟစ်ခဲ့ကြတဲ့အကြောင်းမျက်မြင်သက်သေတယောက်ကပြောပါတယ်။ဒီတိုက်ခိုက်ရေးသမား9ယောက်အနက်2ယောက်ဟာအစ္စလာမစ်အဖွဲ့ရဲ့တင်ကြတာပါတဲ့ဝိပုစုတောင်းချိန်မှာစောင်းတဲ့အုတ်ထုတ်တွေကိုစောင်းထားတာကြောင့်ရဲအချုပ်ခန်းထဲမှာဓာရီဘလို့ရောက်လာတယ်လဲဆိုတာကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်2016ခုနှစ်ဇူလိုင်လ1ရက်နေ့ကဒက္ကန်မြို့တန်တမန်ရက်ွက်လူစီကားတဲ့စားတောက်ဆိုင်တစ်ခုကိုတိုက်ခိုက်ခဲ့ကြတော့ကနိုင်ငံခြားပို့ကုန်ထည့်ချုပ်လုပ်ငန်းနဲ့နိုင်ငံခြားသားလုပ်ငန်းရှင်တွေအပါအဝင်စီးပွားရေးလောကတစ်ခုလုံး6ခြားသွားခဲ့ကြရတာပါအသက်ခံရသူတွေထဲမှာအီတလီ6ယောက်၊ဂျပန်9ယောက်၊အမေရိကန်1ယောက်နဲ့အိန္ဒိယလူမျိုး1ယောက်တို့ပါဝင်ခဲ့ကြပါတယ်။စစ်ဖက်ကွန်မန်ဒိုတွေကဝင်ရောက်စီးနှင်းချိန်မှာအကြမ်းဖက်သမားတွေလည်းသေဆုံးခဲ့ပါတယ်။တေရန်စီရင်ခံရသူ9ယောက်ဟာမွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာအုပ်ချုပ်ရေးထူထောင်ဖို့ကြိုးပမ်းနေတဲ့ဂျာမက်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ကဖြစ်တဲ့အကြောင်းတရားလိုရှိနေခန်းကပြောပါတယ်။ဥပဒေရေးရာဝန်ကြီးအန်နီဆူဟတ်ကလည်းအခုလိုပြောပါတယ
်ဒီစီရင်ချက်ကဥပမာတစ်ခုဖြစ်လာပါလိမ့်မယ်စစ်သွေးကြွားတွေတယောက်ကိုမှအလွတ်မပေးဘူးဆိုတဲ့သတင်းစကားပါလိုက်တာဖြစ်ပါတယ
်ဝင်ကြီးချုပ်ရှိတ်ဟာစီနာလက်ထက်မှာအစွန်းမရောက်တဲ့မွတ်စလင်နိုင်ငံဆိုတဲ့ပုံရိပ်ကိုထိန်းထားနိုင်ဖို့စစ်သွေးကြွားအုပ်စုတွေကိုနှိမ်နှင်းဖြိုခွဲလာခဲ့ပါတယ်စားတောက်ဆိုင်ကိုတိုက်ခိုက်ခံရပြီးတဲ့နောက်မှာရဲတပ်ဖွဲ့ဝင်တွေကအကြမ်းဖက်သမားတွေပုန်းခိုနေတယ်လို့တန်တရားရှိတဲ့နေရာတွေကိုဝင်ရောက်စီးနှင်းခဲ့တာမှာတိုက်ခိုက်မှုကိုကူညီတယ်လို့ယူဆရသူဒါဇင်နဲ့ချီတဲ့စစ်သွေးကြွားတွေတည်ဆုံခဲ့ပါတယ်။အဖမ်းခံရသူတွေလည်းယာနဲ့ချီပြီးတော့ရှိခဲ့ပါတယ်။စီးနှင်းမှုတင်မှာကြဆုံသွားခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးရဲ့ညီကိုတော်ဆက်သူရှန်စုဆမန်ရှန်စ်ကအခုလိုပြောပါတယ
်။အခုလိုတရားမျှတတဲ့စီရင်ချက်တွေကျွန်တော်တို့ဝမ်းသာပါတယ်။ဒီစီရင်ချက်အတိုင်းအခုချက်ချင်းတည်တံ့စီရင်စီးခြင်းနဲ့
ဒါပေမဲ့လို့တရားခံ9ယောက်စလုံးကစီရင်ချက်ကမမျှတာဘူးလို့ဆိုပြီးအယူခံဝင်သွားမှာဖြစ်တဲ့အကြောင်းတရားခံအကျိုးဆောင်ရှင်နေဒယ်ဝါဟိုစင်ကပြောပါတယ်။ဒီတိုက်ခိုက်မှုကို IS Islamic စစ်သွေးကြွားတွေကသူတို့လက်ချက်လို့ပြောနေပေမဲ့အစိုးရကတော့သူတို့နိုင်ငံထဲမှာ Al-Qaeda ဒါမှမဟုတ် IS Islamic စစ်သွေးကြွားလို့အဖွဲ့မျိုးတွေစိတ်ဝင်နေတာမျိုးမရှိတဲ့အကြောင်းနဲ့ပြည်တွင်းအကြမ်းဖက်တောင်းကျမ်းသူတွေကသာအဖြစ်ဖို့နေတာဖြစ်ပါတယ်။ရဲတပ်ဖွဲ့ကတော့ဒီတိုက်ခိုက်မှုကိုအစ္စလာမစ်အဖွဲ့နဲ့ချိတ်ဆက်ထားတဲ့ဂျာမက်ဦးမူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့နဲ့ပတ်သက်မှုရှိတယ်လို့ပြောပါတယ်။ဒီကဖေးဆိုင်တိုက်ခိုက်မခံရခဲ့တနှစ်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းဘာသာရေးနဲ့နိုင်ငံရေးကိုတီးခြားထားတဲ့ကြောင်းရေးခဲ့ကြသူတွေနဲ့နိုင်ငံခြားသားတွေအပါအဝင်လူပုဂ္ဂိုလ်တယောက်ချင်းစီကိုဇက်တိုက်တပ်ဖြတ်ခဲ့တဲ့အမှုတွေလည်းရှိခဲ့ပြီးဒီတပ်ဖြတ်မှုတွေဟာအစ္စလာမစ်ဒါမှမဟုတ်အယ်ကိုင်ဒါတွေကသူတို့လက်ချက်ဖြစ်တယ်လို့လည်းပြောခဲ့ကြတာပါ။ဒီအကြမ်းဖက်တိုက်ခိုက်မှုအတွက်စီရင်ချက်ဟာမှတ်တိုင်သစ်တစ်ခုဖြစ်တဲ့အကြောင်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကအခုလိုအကြမ်းဖက်တိုက်ခိုက်မှုတွေတိုက်ဖျက်ရေးနဲ့အထူးသဖြင့်တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်အောင်ကြိုးပမ်းနေရမှာအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကူညီထောက်ခံသွားမှာဖြစ်တယ်လို့လည်းဒက်ကာမှာရှိတဲ့အမေရိကန်သံရုံးကပြောပါတယ်ရှင
်။ဒေါ်ရရှင်များရှင်လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံကတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အထံပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တွားရောက်ဖို့စီစဉ်ထားပြီးတမတော်ကလည်းပူးပေါင်းဆောင်ရွက်မယ့်အကြောင်းပြောဆိုထားပါတယ်။ ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်သိမြည် ပြည်တွင်းညီညာရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင်အဆိုဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။အခုဆက်ပြီးတော့နားဆင်ကြရမယ့်ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုတော့မူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန်စင်ကကောက်နှုတ်စူးစီးတင်ပြထားပါရစေ။
ရိုဟင်ဂျာတွေကိုနိုင်ငံကအတိုင်းဝိုင်းကကဲတင်နိုင်မလားဆိုတဲ့ကောင်းစင်နဲ့ Crescent Post ရေးသားထားတဲ့ဆောင်းပါးကို The Global Post ကမှဖတ်ရပါတယ်။2019ခုနှစ်နှောင်းပိုင်းကစပြီးတော့ရိုဟင်ဂျာမွတ်စလင်9000ကျော်နီးပါးအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့အဖြစ်ကိုဖြစ်စေတဲ့မြန်မာစစ်တပ်ရဲ့နည်းမြေရှင်းလင်းမှုနဲ့ပတ်သက်ပြီးတော့နိုဝင်ဘာလတည်းမှာတည်းနိုင်ငံတကာတရားစွဲဆိုမှု3ခုဖြစ်ပွားခဲ့တယ်လို့ထောက်ပြထားပါတယ်။လူဦးရေပြုသိမ့်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်ပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကလူဦးရေတက်တန်းနေပါရှိရဲ့ရိုဟင်ဂျာဒုက္ခသည်တွေကိုရဲရဲရော်ရော်အကူအညီပေးနေတာ1980ပြည့်နှစ်တွေကဖြစ်တဲ့ဆိုပြီးတော့လည်းရေးသားထားတာပါ။ဒီလိုတနိုင်ငံနဲ့ခါပဲကူညီနေလို့မရဘူးဆိုပြီးတော့မြန်မာဘက်ကရိုဟင်ဂျာတွေပြန်လာနိုင်တဲ့အခြေအနေရှိပြီလို့ဟန်ပြတာပြောနေပြီးတော့တကယ်တာဝန်ယူမှုတာဝန်ခံမှုမရှိဘူးလို့ဆောင်းပါးရှင်ကပြစ်တင်ပြောဆိုထားပါတယ်။မြန်မာဆိုရအနေနဲ့တာဝန်ခံစေဖို့အတွက်နိုင်ငံ58နိုင်ငံပါတဲ့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကိုကိုစားဖြစ်ပြီးတော့ဂမ်ဘီယာနိုင်ငံကကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာမြန်မာကိုလူမျိုးတုံးသက်ဖြတ်မှုဆွဆွဲခြင်းနဲ့တရားစွဲဆိုထားတဲ့အကြောင်းထုတ်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံပေါ်လူမျိုးတုံးသက်ဖြတ်မှုဆွဆွဲခြင်းနဲ့နိုင်ငံတကာကပထမဆုံးအကြိမ်တရားစွဲဆိုလိုက်တဲ့လုပ်ရည်လေးဖြစ်ပါတယ်။ဒီလိုလောရက်ကဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရောမြန်မာနိုင်ငံတည်းမှာကျန်နေသေးတဲ့စစ်တပ်နဲ့မတူညီတဲ့အတိုင်းဝန်းတွေရဲ့ဖိနှိပ်မှုတွေကိုခံနေရသေးတဲ့သူတွေအတွက်ပါတရားမျှတမှုရမှာလားဆောင်းပါးရှင်ကမေးခွန်းထုတ်ပါတယ်ဒီလိုတရားစွဲဆိုလိုက်လို့ကတော့ရိုဟင်ဂျာရဲ့ပုံမှာထိရောက်တဲ့အကူအညီမဖြစ်နိုင်ဘူးလို့ဆောင်းပါးရှင်ကစိတ်မကောင်းစွာပဲရေးသားထားတာပါအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံး ICC မှာလည်းမြန်မာကိုစုံစမ်းစစ်ဆေးလို့မရတယ်လို့ဒီလိုတရားစွဲဆိုခံထားရသူတွေကိုချက်ချင်းဖမ်းတာမျိုးလေဖြစ်လာအောင်မှာမဟုတ်ဘူးလို့ဆိုပါတယ်ရိုဟင်ဂျာတွေရဲ့အခြေအနေဟာချက်ချင်းဖြေရှင်းနိုင်တဲ့ကိစ္စမဟုတ်ပေမဲ့ဒီထက်ပိုဆိုးမသွားအောင်လို့နိုင်ငံတကာအတိုင်းအဝန်းအနေနဲ့ကာကွယ်ပေးဖို့တာဝန်ရှိရလို့ရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။ရွေးကောက်ပွဲကြောင့်နှေးကွေးသွားနိုင်တဲ့မြမစီးပွားရေးအနာဂတ်ဆွဲကောင်းစင်နဲ့ Thompson 6ကရေးသားထားတဲ့ဆောင်းပါးကို Asia Times.com မှာဖတ်ရပါတယ်ရှင်။ဒေါ်စန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီပါတီ NLD ပါတီနဲ့စစ်တပ်ရဲ့ပြည်အောင်စုချက်ခံဖွံ့ဖြိုးရေးပါတီ USDP တို့ထိတ်တိုက်တွေ့မဲ့2020နိုဝင်ဘာရွေးကောက်ပွဲကြောင့်စီးပွားရေးနှေးကွေးလာမဲ့အရေးကိုလုပ်ငန်းရှင်တွေကပြင်ဆင်နေကြတယ်လို့យေတာထားပါတယ်။နောက်ဆိုရဘသူတက်လာမလဲ။မြန်မာနိုင်ငံရေးနဲ့မူဝါဒလမ်းကြောင်းပြောင်းလဲမလား။မီးရောင်မှုတွေကြောင့်စီးပွားရေးနှေးကွေးလာမဲ့အရေးကိုမြန်မာခြေဆိုင်စီးပွားရေးလုပ်ငန်းရှင်တွေနဲ့ရင်းနှီးမြှုပ်နှံသူတွေကပြင်ဆင်နေကြတယ်လို့យေတာထားတာပါ။ရွေးကောက်ပွဲဝင်တဲ့ပါတီကဘသူတွေကစီးပွားရေးကိုအသာပြီးပြီးတော့အမင်းဆွေမလဲဆိုတာကိုလည်းမသိနိုင်သေးဘူးလို့ဆိုပါလေရွေးကောက်ပွဲမတိုင်မီကာလမှာလူမှုရေးနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကမြန်မာနိုင်ငံကိုလာပြီးတော့ရင်းနှီးမြှုပ်နှံမဲ့စီးပွားရေးသမားတွေအပြင်ခီးသွွားဧည့်သည်တွေကိုပါအလားနည်းသွားစေတဲ့အတွက်ပြည်တွင်းဝင်ငွေတိုးဖို့အခက်အခဲရှိတဲ့အကြောင်းရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တယောက်က Asia Times ကိုပြောပြတာကိုလည်းကိုကဖော်ပြလိုက်ရပါတယ်ရှင်
ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းတွေကိုမတ်ဤတန်စင်ကအကောင့်နှုတ်တင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေနှာစင်နေကြရတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190ရူကနေနာဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာနာဆင်ကြရမှာက
ငါဒီနေ့စီးကြိုဖြစ်လို့နောက်နေ့သေးသွားမယ်လို့မဆိုလိုဘူးကျမ်းမာရေးနဲ့လျော်ညီအောင်ငါ့ရဲ့အစားအသောက်အနေထိုင်တွေကိုပြန်လည်ပြုပြင်နိုင်မယ်ဆိုလို့ရှိရင်ငါ့ရဲ့ကျမ်းမာရေးဟာလူတိုင်းတက်တန်းစီမိပါလောက
်စီးကျိုတွေးကျိုရှိသူတွေတက်တန်းစီအောင်ဘလို့နေထိုင်စားသောက်မတင်တယ်ဆိုတာအထွေထွေသမားတော်ဦးသိမ့်မြင့်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါဒီနောက်ပိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်လည်းနားဆင်ရဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားပါမယ်ရိုဟင်ဂျာပြည်ထနာပြည်လည်းရေးအတွက်နိုင်ငံတကာတိုင်ဝမ်ကဘာမှလုပ်ပေးနိုင်မှာမဟုတ်ဘူးလို့မြန်မာအရေးကိုနှစ်ပေါင်း80လောက်စောင့်ကြည့်လေ့လာသုံးသပ်ခဲ့တဲ့ပါမောက်ကဒေါက်တာစတိန်ဘတ်ကဆိုပါတယ်။ဒါဖြစ်ရင် ICJ မှာတရားစွဲဆိုတဲ့အတွက်ကတည်ကြည်နစ်နာခဲ့ရသူတွေဒုက္ခသည်တွေအတွက်တရားမျှတမှုကိုဖော်ဆောင်ပေးနိုင်မယ်အလားအလာရှိပါသလား။ Georgetown တက္ကသိုလ်ဂုံတူးဆောင်ပါမောက်ကဒေးဗစ်စတိန်ဘတ်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ပမခစတိုင်ဘတ်ကညာအခုကမြန်မာနိုင်ငံဟာနိုင်ငံတကာမှာတရားစွဲဆိုမှုတွေအများကြီးရင်ဆိုင်နေရပါတယ် ICC ကဆွဲတယ်အာဂျင်တီးနာအမျိုးသားရုံးမှာဆွဲတယ်တခါ ICJ International Court of Justice မှာဆွဲဆိုတယ်ဆိုတော့ဒီဟာတွေအထူးသဖြင့်ဒီနောက်ဆုံးဖြစ်တဲ့ ICJ မှာဆွဲဆိုတဲ့ကိစ္စဟာဘလောက်အရေးကြီးတဲ့ကိစ္စလို့ဆရာကြီးသုံးသပ်ပါလဲ
Well I think it is serious for the Burmese reputation
အရေးကြီးပါတယ်မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတဲ့အပြင်ယင်းမြုံနယ်မှုတွေနဲ့နိုင်ငံတကာအကြားမြန်မာနိုင်ငံရဲ့အနေအထားကိုထိခိုက်စေပါတယ
်။ဂုံတိုက်ခါအစဉ်တန်းကြာစင်းထိခိုက်နိုင်တဲ့ဆိုတဲ့အပြင်ယင်းမြုံနယ်မှုနဲ့ပတ်သက်လို့ပြောရင်တော့မြန်မာနိုင်ငံဟာအနောက်နိုင်ငံတွေကိုအကူရတဲ့တရုတ်ပါဝင်အာဆီယံနိုင်ငံတွေအိန္ဒိယနိုင်ငံတွေလာပူပြီးတော့အကူနေတာကိုတွေ့ရပါတယ်။သူတို့နဲ့ပတ်သက်လို့ကထိခိုက်ပဲရှိပါလား
။ Well that is true that none of the eastern countries China Japan
ဒါမှမဟုတ်တရုတ်ဂျပန်အာဆီယံစားရဲအရှိတိုင်းဘယ်နိုင်ငံနဲ့ဆက်ဆံရေးကိုမှရိုဟင်ဂျာပြည်ထနာကထိခိုက်စေမှာမဟုတ်ပါဘူး။ဒါပေမဲ့တနိုင်ငံလုံးကိုတော့လွမ်းကြုံထိခိုက်စေမယ်။ဒေါန်ဆန်းစုကြည်အတွက်လည်းကြီးမားတဲ့အခက်အခဲလို့ထင်ပါတယ်။သူ့ရဲ့ဂုဏ်သတင်းကြော်ကြားမှုဟာပြီးခဲ့တဲ့နှစ်တည်းအတွင်းမှာမေးမြန်းလာခဲ့တာပါ။နိုင်ငံတကာအတိုက်အဝန်းနဲ့ဆက်ဆံရေးလည်းထိခိုက်ခဲ့ပါတယ်။2019ခုနှစ်စက်တင်ဘာလကထင်ပါတယ်။မြန်မာနိုင်ငံဆိုင်ရာတန်တမန်တွေကိုမိန့်ခွန်းပြောခဲ့ရမှာဒီပြည်ထနာနဲ့ပတ်သက်ပြီးသူပြောသွားတာကတန်တမန်တွေအတွက်လုံးဝလက်ခံနိုင်စရာမရှိပါဘူး။ရိုဟင်ဂျာအခြေအနေနဲ့ပတ်သက်ပြီးတန်တမာတွေကသူ့ထက်ပိုသိနေကြပါတယ်။ဒီပြဿနာရဲ့အခြေအနေမှန်ကိုသူသိမှသိရလားမပြောရပါဘူး
။ဒါပေမဲ့တစ်ချိန်တည်းမှာပဲမြန်မာအနာဘိုင်းတွေဘက်ကတော့သူတို့ခေါ်တာနေရွှန့်သွားတဲ့သူတွေပေါ့လေ။ဒါနိုင်ငံတကာသုံးတဲ့ရိုဟင်ဂျာပေါ့။သူတွေကိုပြန်လည်လက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအတက်မှန်ဆုံးဆောင်ရွက်နေတယ်လို့လည်းသူတို့ကပြောနေကြပါခင်ဗျာ
။ Look, to me this is a very personal opinion, nothing to do with the United States. I do not think there was genocide. But I do think that very clearly there was ethnic cleansing.
ကျွန်တော်အမြင်မှာတော့ဒါဟာလုံးဝပုံကြီးအမြင်ပါ။ American ပြည်တော်စုနဲ့လုံးဝမဆိုင်မဲ့ပြောရရင်ဒါဟာလူမျိုးတုံးတက်ဖြတ်မှု genocide လို့မထင်ပါဘူး။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing ဖြစ်တယ်။ဆိုတော့ကျွန်တော်ပြတ်ပြတ်သားသားပဲကျွန်တော်တကယ်ယုံကြည်ပါတယ်။အခြေခံအားဖြင့်တော့ပြန်လည်လက်ခံရေးအတွက်ရှင်းလင်းပြတ်သားတဲ့အစီအစဉ်တရရက်ကိုတင်ပြသင့်ပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေကိုပြန်လည်လက်ခံခြင်းနဲ့ပုံမရပါဘူး။ခတ်ဝေးဝေးဖယ်ရှားခြင်းတဲ့သဘောပဲတွေ့ရပါတယ်။သူတို့နိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားနယ်စပ်မှာဗုဒ္ဓဘာသာဝင်တွေကိုပြန်လည်နေရာချထားပြီးကာကွယ်နေပါတယ်။တိတ်ကိုခက်ခဲတဲ့အခြေအနေပါ။2019ကတုန်းကအဖြစ်အပျက်မှာတမတော်ဘက်ကအလွန်အကျွံတုံ့ပြန်ခဲ့တယ်ဆိုတာသိကြတယ်လို့ကျွန်တော်ထင်ပါတယ်။အဲ့လိုတုံ့ပြန်ခဲ့တဲ့အတွက်ဆူဆူရွာရွာအကျိုးဆက်တွေဖြစ်ခဲ့ရဆိုတာအခုအချိန်အထိဝန်ခံသေးပါဘူး
။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းနိုင်ငံသဘောတူညီချက်ဒါမှမဟုတ်တရုတ်အပါအဝင်သုံးနိုင်ငံသဘောတူညီချက်အတိုင်းပြန်လည်လက်ခံရေးကိုထိတိယောက်ယောက်ဘင်္ဂလားဒေ့ရှ်ဘက်က ကူညီအားမပေးဘူးမလုပ်ဘူး UIC ရဲ့အကူအညီနဲ့ပဲမြန်မာနိုင်ငံကိုနိုင်ငံတကာမှာထိခိုက်နစ်နာအောင်တရားစွဲဖို့အားထုတ်နေတယ်လို့လည်းမြန်မာဘက်ကပြောပါတယ်ခင်ဗ
ျ Well I think that Bangladesh doesn't want these people either I think they want to put them as you know into some island in the Bay of Bengal as put many of
Bangladesh ကလည်းဒီလူတွေကိုလက်မခံကြပါဘူးဘင်္ဂလားပင်လယ်အော်တွေကအဒီရဲ့တိတ်များတဲ့ကျွန်းကိုဒီလူတွေအများပြပို့ဖို့လှုပ်တာတိတဲ့အတိုင်းပါပဲဒီပြဿနာကင်တွယ်ရမှာဘင်္ဂလားဒေ့ရှ်ကိုတစ်စိတ်တစ်ပိုင်းအပြစ်တင်ရမှာပါဒါပေမဲ့အဓိကတာဝန်ရှိတာကတော့မြန်မာစစ်တပ်နဲ့မြန်မာအစိုးရပဲဖြစ်ပါတယ်မြန်မာအစိုးရရဲ့အခက်အခဲကိုလည်းကျွန်တော်အသိအမှတ်ပြုပါတယ်ဦးသိန်းစိန်အစိုးရကလည်းအပြစ်အဝစစ်အစိုးရမဟုတ်ခဲ့သလို NLD အစိုးရကလည်းအပြစ်အဝအယတအစိုးရမဟုတ်ပါဘူးဒီလိုတဝက်တစ်ပြက်တွေဖြစ်နေတာဟာဒီပြဿနာကိုကင်တွယ်ရေးအတွက်သိခက်ခဲစေပါတယ
်အခု ICJ ရဲ့တရားစွဲဆိုတဲ့ကိစ္စကိုပြန်ကောက်အောင်မရှင်ဒါဟာဒီပြဿနာအရင်အမြစ်ကိုပြေလည်အောင်ဖြေရှင်းနိုင်ဖို့အတွက်လုံလောက်မှုတစုံတရာရှိပါသလားအထောက်အကူတစုံတရာဖြစ်မဲ့ထင်ပါသလားဆရာကြီ
း I mean this is a matter of a public image legally I don't know what can be
ဒီကိစ္စကတကယ်တော့လူတွေရဲ့ပုံရိပ်နဲ့သက်ဆိုင်ပါတယ်တရားဥပဒေအရမလုပ်နိုင်မလဲဆိုတော့ကျွန်တော်မသိပါဘူ
းတစ်ဆက်ထဲမှာပဲဒီကိစ္စနဲ့ပတ်သက်ပြီး ICJ ကတရားစီရင်မယ်ဆိုတဲ့ကိစ္စဟာဒုက္ခသည်တွေအတွက် justice တရားမျှတမှုကိုဖော်ဆောင်ပေးနိုင်မယ်ဆောင်ကျင်းပေးနိုင်မယ်လို့ဆရာကြီးထင်ပါသလား
probably not that's the problem I mean I don't see a solution to the problem at present because this is going to be
ဒုက္ခသည်တွေ justice ကိုဆောင်ကျင်းပေးနိုင်မယ်လို့ကျွန်တော်မထင်ပါဘူးလောလောဆယ်ပြဿနာကိုပြည်လဲမှုရရှိစေမယ့်လောက်ရလို့လဲကျွန်တော်မထင်ပါဘူး2020ရွေးကောက်ပွဲနှိကလာချိန်နိုင်ငံရေးသမားတွေကဒီကိစ္စကိုကင်တွယ်ရဲမှာမဟုတ်ဘူးတိုင်းပြည်တွင်းမှာရိုဟင်ဂျာစန့်ကျင်ရေးသဘောထားကပြင်းထန်နေစေဖြစ်ပါတယ
်တချို့ကတော့ရက်ဆက်ကြံကြုံမှုကျူးလွန်ခဲ့တာဟာစစ်တပ်ဖြစ်တယ်ဒါကိုဒေါအောင်ဆန်းစုကြည်ကသွားပြီးခုခံကာကွယ်မယ်ဆိုတော့စစ်တပ်ကလည်းပဲဒါကိုလက်ခံလာနိုင်တဲ့သဘောရှိတယ်ဒါကြောင့်မြန်မာနိုင်ငံရေးပြဿနာပြည်လည်ရေးတနည်းအားဖြင့်သူတို့ပြောနေတဲ့အမျိုးသားရင်ကြားစီရေးအတွက်ပူပြီးနှိစပ်သွင်းနိုင်လို့ထင်ကြရှိပါလားခင်ဗျာ
There is a very strong as you said a very strong nationalist position on the part of all minorities
တိုင်းသားတွေအားလုံးနဲ့တက်မတော်အပါဝင်တနိုင်ငံလုံးပါပဲအမျိုးသားရေးစိတ်ဓာတ်အထူးပြင်းထန်နေတာပါရခိုင်မှာလည်းအမျိုးသားရေးစိတ်ဓာတ်ကပိုပြင်းထန်လာနေပါတယ်
ဝယ်စီရသဘောတဘာဝကိုလည်းနည်းနည်းမေ့ကျင်ပါတယ်နိုင်ငံတကာအဖွဲ့အစည်းတွေဒေသဆိုင်ရာကမ္ဘာအဖွဲ့အစည်းကိုကြည့်မယ်ဆိုရင်သူတို့တွေကဒေသတွင်းနိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေတွေဘာတွေကိုသူတို့ပြုပြင်ဖို့ပြင်ဆင်ဝေဖန်ဖို့ကြိုးပမ်းကြပါတယ်သို့တော်လည်း OICR ဒီလိုသူတို့အဖွဲ့တွင်းမှာဖြစ်နေတဲ့လူခွင့်ရေးကိစ္စကိုတစ်ခါမှဝေဖန်တာထောက်ပြတာမတွေ့ရဘူးလို့ပညာရှင်တွေကသုံးသပ်ကြပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ဆရာကြီးတစုံတရာပြောစရာမရှိတော့ခင်ဗျာ
I mean, there are lots of countries where human rights are a major problem, historically and also at present. And
you've said all that. Luke, you've been a lot of people who have been a lot of people. You've been a lot of people who have been a lot of people. You've been a lot of people. Saudi Arabia has been a lot of people. You've been a lot of people who have been a lot of people. You've been a lot of people. You've been a lot of people. You've been a lot of people who have been a lot of people. 2010 2017 နောက်ပိုင်းထိုးတက်မှုတချို့ရှိခဲ့ပေမဲ့ရွန်ဂျာပြဿနာကတော့အခက်ခဲဆုံးပြဿနာအဖြစ်ဆက်လက်ရှိလာတာအခုနိုင်ငံတကာမှာပါနာမည်ဆိုးထွက်လာတဲ့အထိပါပဲမြန်မာပြည်မြောက်ပိုင်းကချင်ရှမ်းစားရဒေသတွေမှာလည်းလူတွေအသက်ခံရတာတွေရှိပါတယ်ဒါပေမဲ့ရွန်ဂျာတွေအပေါ်ထားရှိတဲ့မလိုမုန်းတိမှုနဲ့မတူပါဘူးဒါဟာရွန်ဂျာတွေအတွက်ရောမြန်မာနိုင်ငံအတွက်ပါအိန္ဒိချင်းတွေနဲ့ဆက်ဆံရေးမှာပါဝါနေစရာကောင်းတဲ့အချက်တရဖြစ်ပါတယ
်ဆိုတော့ဒီပြဿနာရဲ့အခြေခံအကြောင်းရင်းတွေပြည်လည်ရေးအတွက်နိုင်ငံတကာအစိုင်းအဝိုင်းရောမြန်မာနိုင်ငံဘက်ကရောဘာတွေလုပ်ပြီးနိုင်ကြမယ်ဘာတွေလုပ်သင့်ကြရလို့ထင်ပါကြခင်ဗျာ
For the international community doesn't really understand the nature of the problem in terms of the Rohingya as a
နိုင်ငံကအတိုင်းအဝိုင်းကပြဿနာရဲ့သဘောတရားဘာကိုနားမလည်ပါဘူးရိုဟင်ဂျာတွေကိုတိုင်းရင်းသားအုပ်စုတစ်စုအဖြစ်မြန်မာနိုင်ငံကလည်းဝန်မခံပါဘူး။1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေအရအတိအမှတ်မပြုပါဘူး။ရိုဟင်ဂျာတွေကတော့တိုင်းရင်းသားအဖြစ်အတိအမှတ်ပြုပြီးနိုင်ငံသားအခွင့်အရေးကိုလူကျင်နေကြပါတယ်။ဒါဟာမကြခင်ဖြစ်လာနိုင်မဲ့အလားအလာလို့လည်းကျွန်တော်မမြင်ပါဘူး။တဖြည်းဖြည်းဖြစ်လာနိုင်မဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံမှာအမျိုးသားရေးစိတ်ဓာတ်ကတိတ်ပြင်းထန်နေတော့အစိုးရကလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး။ရတအစိုးရလည်းလုံနိုင်မှာမဟုတ်သလိုစစ်တပ်လည်းလုံနိုင်မှာမဟုတ်ပါဘူး ဒါဟာသိပ်ဝန်းနေစရာကောင်းပါတယ
်ဆိုတော့ကျွန်တော်မိကုံးကိုပြန်ကောက်ရမယ်ဆိုရင်ဒီပြဿနာအမှန်တကယ်ပြည်လည်ရေးအတွက်နိုင်ငံတကာအစိုင်းမကဘာလုပ်ပေးနိုင်မယ်ထင်ပါတယ်ခင
် Well I don't know whether the international community can do very much
ဒီပြဿနာပြည်လည်ရေးနိုင်ငံတကာအနေနဲ့သိပ်လုပ်ပေးနိုင်လိမ့်မယ်လို့ကျွန်တော်မထင်ပါဘူးဒီပြဿနာကိုကမ္ဘာကအာယုံဆိုင်လာအောင်လုပ်နိုင်မယ်ဒါဟာလုတ်တဲ့ကိစ္စလို့တော့ကျွန်တော်ထင်ပါတယ်ဒါရှီတိုးလုပ်နိုင်မယ်မထင်ပါဘူးဒါဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ရဲ့ပြဿနာပါမူလအားဖြင့်မြန်မာနိုင်ငံရဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံလည်းဘာမှမတတ်နိုင်ပါဘူးဗမာအမျိုးသားရေးစိတ်ဓာတ်ပိုပြီးပြင်းထန်လာသလိုရခိုင်အမျိုးသားရေးစိတ်ဓာတ်နဲ့ဗုဒ္ဓဝါဒီအမျိုးသားရေးစိတ်ဓာတ်တွေလည်းပြင်းထန်လာပါတယ်ခင်ဗျားသိတဲ့အတိုင်းပါပဲအဖွဲ့အင်အားကြီးထွားလာတာဟာလေရခိုင်ပြည်နယ်တွေကရိုဟင်ဂျာတွေအတွက်ပြဿနာဖြစ်လာနိုင်ပါတယ်။ဒါတွေကြောင့်ပဲဒီပြဿနာအတွက်အဖြေမတွေ့ရဘူးလို့ကျွန်တော်ပြောနေတာပါ
။ဟုတ်ဆရာကြီးတကယ်ကျွန်တော်ဟာရခိုင်တယောက်ပါ။ဒီလူတွေနဲ့ကျွန်တော်ငငယ်ငယ်ကအတူတူကြီးပြင်းလာခဲ့ပါတယ်။သူတို့နဲ့အတူတူနေခဲ့တယ်၊အတူတူကစားတယ်၊အတူတူကြောင်းတက်ခဲ့ကြတယ်။သူတို့အိမ်ကိုအိမ်အပြန်လှန်သွားရလက်ပတ်နေခဲ့ကြတာပါ။အဲ့ဒီတော့ဘာပြဿနာမှမရှိခဲ့ဘူးခင်ဗျာအခုလို့
Yes, that's true, I'm sure, and it's been the case in the past, but at the same time...
မမရဲတေးကြပါရဲဒါပေမဲ့ဒါဟာအတိတ်ကအခြေအနေပါအခုတော့ရခိုင်တွေလည်းအစိုးရအဆက်ဆက်အနှိမ်ခံခဲ့ရတာပါအစိုးရရဲ့အစ်မရာထူးတွေအတွက်ရွေးချယ်ခံထားခံရတာမရှိသလောက်ပါပဲမဆိုသလောက်တယောက်နှစ်ယောက်ရှိတာကိုထောက်ပြကြပါလိမ့်မယ်ဒါပေမဲ့သူတို့ချိုးနှိမ်ခံရမှုကရိုဟင်ဂျာတွေအပေါ်မလိုမုန်းတိမှုလောက်တော့မဆိုးပါဘူး
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကြီးခင်ဗျာ
Sorry I wish I had an answer for you but I'm afraid this is impossible We wish them well I think the Rohingya are the worst off people in Asia group in Asia
ခင်ဗျားမိတဲ့မိကုန်းတွေအတွက်ထိရောက်တဲ့အဖြစ်ကျွန်တော်တကယ်တော့ရှာပေးကြပါတယ်ဒါပေမဲ့မပေးနိုင်တာဝမ်းနေပါတယ် Rohingya တွေအတွက်လည်းအခြေအနေကောင်းပါစေလို့ဆန္ဒပြုပါတယ်သူတို့ဟာအရှတ်တိုက်မှာဒုက္ခအရောက်ဆုံးလူတွေပါမြန်မာအစိုးရနဲ့နိုင်ငံတကာတရားစီရင်မှုတွေလည်းထိရောက်မယ်လို့မထင်ပါဘူး။ဒါပေမဲ့ကျွန်တော်ထပ်ပြောရပါဦးမယ်။ဒါဟာ genocide လူမျိုးတုံးတန်ဖြတ်မှုလို့ကျွန်တော်မယုံကြည်ပါဘူး။ ethnic cleansing လူမျိုးစုလိုက်ရှင်းလင်းမှုပဲလို့ပဲယုံကြည်ပါတယ
်။ဥချောဇန်သာစီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြပြီးတဲ့နောက်အခုလူမှုကျန်းမာရေးအစီအစဉ်ကိုလည်းအလှည့်ပေးကြပါလိမ့်ရှင်။စီးကျို၊သွေးကျို၊ယောဂါဟာစိတ်ဓာတ်ကြအားငယ်စရာယောဂါတစ်ခုမဟုတ်တော့ဘဲမှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတစ်ယောက်လိုသက်တမ်းစေနေထိုင်သွားနိုင်ပြီဆိုတဲ့အကြောင်းဒေါက်တာတန်စောကတင်ပြပေးထားပါလိမ့်ရှင်။
ကျို့တွေးကျို့ယောဂဖြစ်နေပြီလို့ကြားလိုက်ရတာနဲ့လူနာတွေဟာစိတ်သက်သာပြီးအားငယ်မှုတွေကိုခံစားကြရတာပါတသက်လုံးကုသမှုခံယူသွားရမယ့်ယောဂဖြစ်နေတာကြောင့်စိတ်သက်သာမယ်ဆိုရင်လည်းကြာကျင်စရာဖြစ်နေပါတယ်နေတိုင်းတောင်းရမယ့်ဆေးတွေဆီယံဝင်တဲ့မကြာခဏပြတ်တိုင်ပင်ရမှာတွေအစားအသောက်ရှောင်ကျဉ်ရမှာတွေအနေထိုင်မှားရင်နောက်ဆက်တွဲဆူကျို့ဖြစ်ရမှာတွေကိုဆိုရင်ပုံဝင်မိကြတာဖြစ်ပါတယ်စီချိုတွေ့ကြယောဂရဲ့ကုသမှုနည်းလမ်းတွေဟာတစ်နှစ်ထက်တစ်နှစ်တိုးတက်ပြောင်းလဲလာနေတာကြောင့်လူနာတွေအနေနဲ့ယောဂဖြစ်ပြီးလို့သိရတဲ့အခါမှာစိတ်သက်သာအားငယ်နေဖို့မလိုပဲနားလည်တကြတဲ့ဆရာဝန်တွေနဲ့သာအမြန်ဆုံးပြသတိုင်ပင်ပေးဖို့လိုတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးသိန်းမြင့်ကပြောပါတယ်
။ငါပြီမှာဆိုရင်ငါတို့လိုမျိုးနှစ်သန်းခွဲလောက်ရှိသေးတယ်လို့သတိရလိုက်ပါ။အဲ့ဒီဟာပြီးတဲ့အခါမှာတော့ငါဒီနေ့စီချိုဖြစ်လို့နောက်နေ့သေသွားမယ်လို့မဆိုလိုဘူး။ကျန်းမာရေးနဲ့လျော့ညီအောင်ငါရဲ့အစားအသောက်နေထိုင်နေကိုပြန်လည်ပြုပြင်နိုင်မယ်ဆိုလို့ရှိရင်ငါ့ရဲ့ကျန်းမာရေးဟာလူတိုင်းတက်တန်းစီနီးပါးလောက်ထိနေထိုင်နိုင်မယ
်အစားအသောက်နဲ့ပတ်သက်တဲ့ယူဆတွေဆိုရင်လည်းတဖြည်းဖြည်းပြောင်းလဲလာနေတာပါစီးကျုပ်ဖြစ်ရင်အချို့လုံးဝမစားရဘူးလို့ယူဆကြရကနေအခုခါမှာတော့စားလို့ရတဲ့အချို့နဲ့စားလို့မရတဲ့အချို့လို့ခွဲခြားပြောလာပြီးတတိကရတဲ့အချို့တဲ့အပါဝင်စားလို့ရတဲ့အချို့တဲ့တွေကိုတွက်ချက်စားသုံးဖို့အားပေးလာတာကြောင့်စီးကျုပ်တိကျဝေးနာရှင်တွေအခုဝမ်းသာစရာတစ်ခုဖြစ်လို့နေပါတယ်ဘလူးချူတွေကိုလုံးဝရှောင်ကျဉ်ပြီးဘလူးချူဓာတ်တွေကိုတိုင်းထွာတက်ချက်စားသုံးတင်နေဆိုတဲ့ကျမ်းမာရေးဘုသူတာတွေကိုကျေးလက်ကျမ်းမာရေးဌာနတွေအထိသိရှိအောင်ဖြန့်ဝေထားတဲ့အပြင်မြန်မာနိုင်ငံစီးကျူသွေးကျူအသင်းရဲ့ Facebook နဲ့ website တွေမှာလည်းအလွယ်တကူရှာဖွေကြည့်ရှုလို့ရအောင်ဖန်တီးလှူဆောင်ပေးထားတယ်လို့ဒေါက်တာဦးသိန်းမြင့်ကပြောပါတယ်
။ဆက်ကစနစ်တကျအကူအညီကိုခံယူမယ်။နောက်တစ်ခုကတော့အစားအသောက်နေထိုင်ရလဲအငတ်ခံရမယ်လို့ဆိုလိုတာမဟုတ်ဘူး။ကျမ်းမာရေးနဲ့လျော်ညီအောင်မသိလို့ရှိရင်တေချာမေးမြန်းမယ်အဲ့ဒီကျန်းမာရေးဌာနတွေမှာမေးမြန်းလို့ရှိရင်သင်ပေးပါတယ် ဒါပေမဲ့တခုပဲတထိုင်နဲ့နားထောင်ရင်တသက်လုံးပြီးမယ်လို့မမျှော်လင့်ပါနဲ့ထက်ခါထက်ခါမသိတာကိုပြန်ပြန်လာမေးလို့လည်းရပါတယ်နောက်တစ်ခုကတော့အခုလိုအချိန်မှဆိုလို့ရှိရင်တော့အကယ်၍ပေါ့ဘယ်သွားမေးရမှမသိပါဘူးဆိုလို့ရှိရင်တော့အများစုသုံးတဲ့ Facebook မှာဆိုလို့ရှိရင်တော့ကျွန်တော်မြန်မာနိုင်ငံစီးကျူသွေးကျူအတင်းဆိုတာရှိပါတယ် MMDA မြန်မာလို့ရိုက်ထည့်လိုက်လို့ရှိရင်အဲ့ဒီမြန်မာနိုင်ငံစီးကျူသွေးကျူအတင်းရဲ့ Facebook page ကိုရောက်ပါတယ်နောက်တစ်ခုက web page တည်းရှိပါတယ်အဲ့ဒီ web page မှာလည်းတိလို့တော့ဟောင်းမြန်မာလို့ရိုက်မေးလည်းရပါတယ်အင်္ဂလိပ်လို့ရိုက်မေးလည်းရပါတယ်အများစုသုံးမေးခွန်းတွေကိုကျွန်တော်တို့တစ်ပတ်အတွင်းလောက်မှာပဲအကျိုးစားပြီးတော့ဒီစီးကျူနဲ့ပတ်သက်တဲ့ကျွမ်းကျင်တဲ့ဆရာဝန်ကြီးတွေကနေပြီးတော့ပြန်လည်းဖြေကြားပေးနေပါတယ်လို့ပြောကြားလိုပါတယ်
ကျမရင်းနဲ့မညီညွတ်တဲ့အပြုမူတွေကိုရှောင်ကျင်ပြီးကျမရင်းနဲ့ညီညွတ်တဲ့အပြုမူတွေကိုလိုက်နာလှုပ်ဆောင်နေဆိုတာလူတိုင်းလှုပ်ဖို့လိုတဲ့အနေထိုင်အပြုမူတွေပဲဖြစ်ပါတယ်။အရေးဝဝအေးပေးဖို့ကိုလက်လှုပ်ရှားမှုလှုပ်ပေးဖို့အရက်စစ်လက်ရှောင်ဖို့ဆိုတာတွေကိုစီးကျွတ်တွေ့ဖြစ်လို့လုပ်ရတာလို့မယူဆပဲကျမရင်းလိုက်စားတဲ့အနေနဲ့လှုပ်ဆောင်တာလို့ယူဆလိုက်မယ်ဆိုရင်စိတ်ဖိစီးမှုတွေကိုရော့ကျသွားစေမှာဖြစ်တယ်လို့မြန်မာနိုင်ငံဆရာဝန်အသင်းအထွေထွေတွင်ရေးမှုဖြစ်သူဒေါက်တာဦးဝင်းစောကပြောပါတယ်
။ဉာဏ်လုံးကိုလည်းကူဆိုင်ပါနော်။ဉာဏ်လုံး6လတခါတနေ့တခါမျက်စိဆရာဝန်နဲ့လည်းပြပါပြီး6လောက်ကိုဂယူဆိုင်ဖို့လည်းလိုအပ်မှာဖြစ်ပါတယ်เนาะပြီးရင်ကိုယ့်ဝန်ကိုဆန်းစစ်ပြီးတဲ့အခါကျရင်ယောဂလက္ခဏာတစ်ခုခုရှိရင်ဆရာဝန်နဲ့လည်းပုံမှန်ပြသဖို့လိုပါတယ်နောက်ပြီးတော့သွေးကြိုစီးကြိုကကိုယ်ပန်ကိုကျွန်တော်တို့သွေးကြိုစီးကြိုဟို14ဝယ်ထားပါဝယ်ထားပြီးတဲ့အခါကျရင်ကိုယ်ပန်ကိုဆက်เนาะဆက်ကဲအတွက်ကိုယ်ပန်ကိုဖောက်ပါပေါက်ပြီးတဲ့အခါကျလို့ရှင်ရဲ့မှတ်တမ်းတင်ထားပါပြီးတဲ့အခါကျရင်3လတခါကျွန်တော်တို့ hemoglobin A1C သွေးရင်းအဆီဓာတ်เนาะကြောက်ကရဲ့ function ကောင်းမကောင်းဒါလေးတွေကိုတော့ကျွန်တော်တို့စမ်းစစ်လေ့လာဖို့တော့လိုအပ်မှာဖြစ်ပါတယ
်အယူဆအမှားတွေကိုလက်ခံတာနဲ့လွဲမှားတဲ့ကုသမှုတွေကိုခံယူတာဟာစိတ်ကြွတဲ့ဝေနာရှင်တွေသတိပြုရှောင်ကျင်ရမယ့်လမ်းမှားတွေပဲဖြစ်ပါတယ်ပညာရှင်မဟုတ်တဲ့နှိစက်ရသူတွေရဲ့ပြောစကားတွေကိုနားမထောင်ပဲစနစ်တကျကုသမှုပေးတဲ့နေရာတွေကလမ်းညွှန်မှုတွေကိုသာ key site လုံဆောင်မှုလိုတယ်လို့ဒေါက်တာဦးသိမ်းမြင့်ကပြောပါတယ
်။စန်းတဝါဝါနဲ့ဆေးမီးတို့နဲ့ကုတာတို့အချင်းချင်းလက်တို့ပြီးညွှန်ပေးတဲ့ဆေးကိုဝယ်ပြီးတောင်းကြည့်ကြတော့ထက်စားလို့ရှိရင်တော့သူကသူစနစ်တကျကုသမှုပေးနေတဲ့ဌာနတွေရှိပါတယ်။နောက်အခုဆိုလို့ရှိရင်ကျွန်တော်ဗမာတနိုင်ငံလုံးမှာကျန်းမာရေးဌာနတွေမှာအခြေခံကျန်းမာရေးဌာနတွေရာတစ်ဆင့်အကုန်လုံးကိုကုသပေးနေပါတယ်အခုဟာနော်လောရန်ကုန်တိုင်းမှာဆိုတော့အကုန်ကုပေးပါတယ်နေဒီမှာလည်းအခုကျွန်တော်တို့ဟာမြို့နယ်ကျန်းမာရေးဌာနတွေမှာကြီးလက်ကျန်းမာရေးဌာနကွဲတွေမှာစီးကျူဝေးနာကိုစစ်ဆေးပေးနေရရှိတယ်ကုသပေးနေရရှိတယ်ငွေကြေးမတက်နိုင်သူတွေလည်းဈေးဝါထောက်ပံ့ပေးနေရရှိတယ
်စီးကျူသွေးကျူယောဂါဟာစိတ်တက်ကြအားငယ်စရာယောဂါတခုမဟုတ်တော့ပဲမှန်ကန်တဲ့ကျန်းမာရေးအသိပညာတွေကိုရယူပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်သွားမယ်ဆိုရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်နေပြီဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်ဆောစီစဉ်တင်ဆက်ပေးနေတဲ့လူလူကြမ်းမာရေးစီစဉ်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးခုလိုကြတာပရိနိမနက်ခင်းမှာနောက်တစ်ချိန်နှာစင်နိုင်ပါလေရှင်။အခုဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့နှာစင်ကြရပါမယ်။ဂိမ်းကစားတဲ့ပုံစံကိုလုံးဝအသွင်ပြောင်းလိုက်တယ်လို့ Google ကုမ္ပဏီကပြောပြီး online ကနေတိုက်ရိုက်ဂိမ်းတွေကို streaming လုပ်ကစားနိုင်မဲ့ Stadia ဝန်ဆောင်မှုစတင်နေပါပြီ။ဂိမ်းဆက်တွေမလို့တော့ပဲထိတ်တန့်အရည်အသွေးနဲ့ဂိမ်းကစားနိုင်တော့မယ်လို့ကြေညာထားပါတယ်။4K TV တွေလက်ကင်ဖုန်းတွေပေါ်မှာအချိန်မီ streaming လုပ်ပြီး game ကစားနိုင်မယ်ဆိုတော့ Stadia game ဝင်ဆောင်မှုရဲ့အားသာချက်အားနည်းချက်တွေကိုမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင
် game လောကကြီးကိုလုံးဝအသွင်ပြောင်းလိုက်တယ်လို့ဆိုတော့ Stadia game ဝင်ဆောင်မှုကို Google ကတော့ November 16ရက်နေ့ကစနေပြီးကိုသားညုံဦးရေ
ဟုတ်တယ်ဗျဂိမ်းဝါနာရှင်တွေအနေနဲ့ဂိမ်းတွေကို download လုပ်ဆရာမလိုဘဲနဲ့တိုက်ရိုက် stream လုပ်ပြီးတော့အချိန်မီနေရာမီကစားနိုင်မဲ့ဝင်ဆောင်မှုကိုနိုင်ငံပေါင်း14နိုင်ငံမှာပထမဆုံးစလိုက်တာမဟုတ်လားမဆွမ်းမော
်ဂိမ်းဆက်တွေမလိုတော့ဘဲနဲ့အိမ်က 4K TV ပေါ်မှာပဲဖြစ်ဖြစ်ကွန်ပျူတာပေါ်မှာပဲဖြစ်ဖြစ် tablet ကွန်ပျူတာတို့လက်ကင် mobile phone တို့ပေါ်မှာပဲဖြစ်ဖြစ်ကိုအဆင်ပြေသလိုအဆင်ပြေတဲ့နေရာမှာဂိမ်းကစားနိုင်အောင်လုပ်ပေးထားတဲ့ဝင်ဆောင်မှုလို့ Google ကတော့ပြောထားတယ်လေအဲ့လိုကိုကစားခြင်းနဲ့ဆက်သေးကိုဂိမ်းတွေတိုက်ရိုက်ရောက်လာအောင်လို့ Google ရဲ့ Data Center ကနေပြီးတော့ဂိမ်းတွေကို online ကနေ stream လုပ်ပေးလိုက်တာပါဥပမာ 4K TV နဲ့ကစားခြင်းနဲ့ဆိုလို့ရှိရင် Chromecast Ultra ဆိုတဲ့ဒီလက်တဝါးစာတော်မရှိတဲ့ဆက်လေးကိုတက်လိုက်ရုံပဲကွန်ပျူတာတို့ tablet ကွန်ပျူတာတို့လက်ကင်ဖုန်းတို့ပေါ်ကနေပြီးတော့ကစားမယ်ဆိုရင်လည်းတစ်ခေါက် set up လုပ်ထားလို့ရှိရင်နောက်အခေါက်တွေမှာ login လုပ်ပြီးတော့တိုက်ရိုက်ကစားရုံပဲအဲ့ဒီ game ကိုပြန်ပြီးတော့ download လုပ်နေစရာမလိုဘူးဒါကြောင့်မို့လို့ Google company ရဲ့ဒီဥက္ကဋ္ဌလည်းဖြစ်အထွေထွေ manager လည်းဖြစ်တဲ့ Phil Harrison ကတော့နောက်ဆုံးပေါ် game ကစားနီးလို့ဆိုရရှင်
Google Stadia is a new generation gaming platform, one that does away with the traditional barrier.
Google Stadia ဆိုတာဂိမ်းကစားနည်းအသစ်တစ်ခုပါ။ဂိမ်းကစားခြင်းသူတွေအိမ်မှာဂိမ်းကစားနိုင်ဖို့ပုံမှန်ဆိုရင်ဂိမ်းဆက်ဝယ်ရတဲ့အခက်အခဲကိုကျော်လွှားလိုက်တဲ့ဝန်ဆောင်မှုဖြစ်ပါတယ်။နောက်ဆုံးမှာရုပ်ရှင်ကားလိုရေးသွေးမျိုးနဲ့ဂိမ်းတွေကိုကစားနိုင်ဖို့ဈေးကြီးတဲ့ကွန်ပျူတာတွေဂိမ်းဆက်တွေဝယ်ဖို့မလိုတော့ပါဘူး။ဂိမ်းဆက်တွေတင်ထားပေးနိုင်တဲ့ဂိမ်းချက်လက်တွေကို Google ရဲ့ Data Center ကတင်ပေးပါတယ်။ကိန်းလုပ်ငန်းကြီးတစ်ခုလုံးကိုအသွင်ပြောင်းလိုက်တဲ့ဝန်ဆောင်မှုလို့ကျွန်တော်တို့ထင်ပါတယ်
။ကိုကစားခြင်းတဲ့ game ကိုစီရောက်လာအောင်လို့ Google Data Center ကနေပြီးတော့ online ကနေဓာတ်ရိုက်ရောက်ပို့ပေးတာပါ။အချက်လက်တွေအများကြီးတင်ထားနိုင်တဲ့ဒီ cloud storage software တွေ data center တွေကို Google ကအများကြီးရင်းနှီးမြှုပ်နှံထားတာကြောင့်အခုလိုမျိုးဓာတ်ရိုက် game streaming ဝန်ဆောင်မှုကနေပြီးအမြတ်ပြန်ရအောင်လုပ်နိုင်မယ်လို့နည်းပညာကျွမ်းကျင်သူတွေကတော့သုံးသပ်နေကြတယ်ရှင်။
Stadia ကိုဒေါ်လာ130ပေးပြီးတော့ဝန်ဆောင်မှုယူရဲဆိုရင် 4K TV မှာတားမယ် Chromecast ဆက်သေးလေးပါမယ် Controller ပါမယ်3လစာဝန်ဆောင်မှုရမယ်နောက်တစ်ကင်ချင်းတယောက်ကလည်းပေးပြီးတော့ကစားနိုင်မှာပါ
ရှင်းနေကြရင်တော့ဒီ Stadia Pro ဆိုပြီးတော့မှလစဉ်ကြီးတစ်လကို10ဒေါ်လာနဲ့ဝန်ဆောင်မှုပေးဖို့လည်းအစီအစဉ်လုပ်ထားတယ်တဲ့ Game ကစားသူတွေအများအတန်း Game တွေလက်လန်းမိနေအောင်လို့အကောင်းဆုံးနည်းလို့ Google ကတော့ဆိုရဲ
We think that offering subscription to players is a great way for them to engage.
ဂိမ်းကစားသူတွေကိုလာစင်ကြီးနဲ့ဝန်ဆောင်မှုပေးရကဂိမ်းတွေနဲ့သူတို့အမြဲတမ်းတွေ့နေအောင်အကောင်းဆုံးလုပ်ပေးတာဖြစ်ပါတယ်။ဒီနေ့ကဂိမ်းလုပ်ငန်းကြီးအနာဂတ်မှာဖြစ်လာမယ့်ပုံစံတစ်ခုလို့အပြည့်အဝထင်ပါတယ်။ဂိမ်း developer တွေထုတ်လုပ်သူတွေကိုအားပေးတဲ့စီးပွားရေးပုံစံနဲ့ Stadia ကိုကျွန်တော်တို့လုပ်ထားတာပါ။တစ်ချိန်တည်းမှာဂိမ်းကစားသူတွေအတွက်ရွေးချယ်စရာနည်းလမ်းတစ်ခုလည်းဖြစ်ပါတယ်
။ Google Stadia game လုပ်ငန်းရဲ့ညွှန်ကြားရေးမှူး Jack Bazar ကလည်းသူတို့ game streaming ဝန်ဆောင်မှုကိုယူတဲ့သူတန်းထောင်ချီဖြစ်ဖို့ညီမှန်းထားတာတဲ
့ Our vision for Stadia is to reach billions of gamers. If you think about even the most successful game
Stadia ဝန်ဆောင်မှုကိုယူရလိမ့်မယ်လို့ညွှန်မှန်းထားပါတယ်။တမိုင်းမှာအအောင်မြင်ဆုံးဂိမ်းစက်တွေတောင်ကမ္ဘာလုံးမှာရောင်းရတဲ့အလုံးကြီးကတန်း100 150မကျော်ပါဘူး။ဒါတောင်မှအယောင်အဆိုပမာဏပါ။ကျွန်တော်ဆိုရင်အသက်၄နှစ်ကလေးကဂိမ်းကစားလာတာပါ။ကျွန်တော်တို့ဖော်လုံးမှာဂိမ်းတွေနဲ့ပတ်သက်လို့တိတ်ကိုဝါသနာပါကြသူတွေ online streaming လုပ်ပြီးကစားနိုင်မှာကိုတိတ်သဘောကျကြတဲ့သူတွေကြီးပါပဲ Stadia ဝန်ဆောင်မှုကိုတန်းတရာလောက်ပဲယူအောင်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မအောင်မြင်ဘူးလို့သတ်မှတ်ရပါလိမ့်မယ်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ online streaming game တွေကိုလူတွေပို့ပို့ကစားလာကြအောင်တစ်ကမ္ဘာလုံးမှာကစားသူတန်းထောင်နဲ့ချီဖြစ်လာအောင်လုပ်ဖို့ဖြစ်ပါတယ
်အခုလို game တွေကို online ပေါ်မှာတည်းကစားနိုင်ဖို့ game လောကမှာအခိုင်အမာနေရာရထားတဲ့ Sony နဲ့ Microsoft တို့က streaming ဝန်ဆောင်မှုကိုအစိုးရကပေးပြီးတော့မိတ်ဆက်ထားတာပါတခြားနည်းပညာလုပ်ငန်းတွေကလည်းအလားတူဝန်ဆောင်မှုမျိုးပေးဖို့စီစဉ်နေကြတယ်ဆိုတော့ Google အနေနဲ့ပြန်ဆိုင်မှုတွေတော့ရှိတယ်ဗ
ျ Google ကတော့သူတို့ဝန်ဆောင်မှုကဂိမ်းတွေကိုထိတ်တန့်အရေးအသွေးနဲ့ကစားနိုင်မယ်လို့ဆိုတာပဲကိုသားညုံရ
The graphics chip that we have in our version 1 hardware which is what
Google ဝန်ဆောင်မှုကစားပြီးဂိမ်းတွေကစားနိုင်တဲ့ version 1 hardware မှာသုံးထားတဲ့ graphic chip တွေကနောက်ဆုံးပေါ်နဲ့အကောင်းဆုံးဂိမ်းဆက်ထဲနှစ်မျိုးလုံးပေါင်းထားတယ်နဲ့ညီမျှပါတယ်ဂိမ်းတွေကိုအစွမ်းထက်ဆုံးကစားနိုင်တဲ့နေရာမျိုးဂိမ်းတွေအနေနဲ့စိတ်လှုပ်ရှားစရာအကောင်းဆုံးတွေ့ကြုံကိုရကြမှာပါ။ဂိမ်းကစားသူတယောက်အနေနဲ့အရေးသွေးကောင်းတဲ့ 4K 60 frame per second နဲ့ဇက်ကောင်တွေရဲ့လှုပ်ရှားမှုပိုပြီးချောမွေ့ကြည်လင်ပြတ်သားတဲ့တွေ့ကြုံရအောင် Google Data Center ကနေအကောင်းဆုံးနည်းပညာတွေနဲ့လုပ်ပေးနေပါဗျ။ဒါကဂိမ်းဆက်နဲ့ကစားတာနဲ့မတူတဲ့ထူးခြားမှုပါ။
Stadia ဝန်ဆောင်မှုသစ်မှာလူသိများတဲ့ Assassin's Creed Odyssey တို့ Mortal Kombat 11တို့ Final Fantasy 15တို့ NBA 2K basketball game တို့ပါပါတယ်ဝင်ဆောင်မှုမှာအကျုံးမဝင်တဲ့ game တွေကိုလည်းတစ်ခုဒေါ်လာ60လောက်ပေးပြီးတော့ကစားလို့ရမယ်တဲ့
So in our launch window which is now through the end of the year we will have nearly 30 games available for players on Stadia.
တစ်ခုစကူမြေကုန်နေ Stadia ကိုစမိတ်ဆက်တဲ့ကာလအတွင်းမှာ game ပေါင်း30လောက်ကိုကစားနိုင်မှာဖြစ်ပါတယ်အားကစား game ကောင်းပေါင်းပြိုင်တဲ့ game action game စွန့်စားကမ်းတွေပါတဲ့ game မျိုးစုံပါပါတယ်လက်ရှိထုတ်နိုင်ဖို့လုပ်နေတဲ့ game ပေါင်းကတော့450လောက်ရှိပါတယ်2020နောက်ပိုင်းမှာထွက်လာပါလိမ့်မယ
် Google ကဂိမ်းလုပ်ငန်းတွေအခုမှစဝင်တာဆိုပေမဲ့သူ့မှာအားတာချက်တွေရှိလို့ short drop လို့မရဘူးလို့ Wired Online သတင်း website က Britain ဆိုင်ရာ editor Greg Williams ကတော့သုံးသပ်ထားတယ်ကိုသားညုံရဲ့
This really could be quite a game changer if you think about what Netflix did to television.
Stadia ကြောင့်ဂိမ်းလုပ်ငန်းမှာပြောင်းလဲဖြစ်သွားနိုင်ပါတယ် Netflix ကရုပ်မြင်သံကြားပေါ်မှာရုပ်ရှင်ကြည့်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာနဲ့Spotify ကတခြင်းနားထောင်တဲ့ပုံစံပြောင်းသွားအောင်လုပ်နိုင်ခဲ့တာကိုကြည့်ရင်ကိုလိုချင်တာကိုပဲ online ပေါ်မှာ streaming လုပ်နိုင်တာကတိတ်ကိုထိရောက်ပါတယ် Stadia ကတော့အဲ့ဒါတွေနဲ့နည်းနည်းကွဲပါတယ်တချို့ game တွေအတွက်ဝန်ဆောင်ကတသက်ထပ်ပေးရပါလိမ့်မယ်လက်ရှိမှာ Google ကနည်းပညာပိုင်းရှေ့ပြနေတာတွေအများကြီးရှိတော့သူတို့အတိုင်းအတာနဲ့မလုပ်နိုင်တယ်ဆိုတာလေ့လာကြည့်တာကတော့မမှားပါဘူး Google အခြေခံစောက်အုံမိုင်းရဲ့ကိုပိုင် data center ရှိတာရဲ့ဂိမ်းကစားနီး channel တွေအများကြီးကိုကြည့်နိုင်တဲ့ YouTube ရဲ့လိုစိတ်ဝင်စားစရာအားသာချက်တွေရှိပါတယ
် Stadia game streaming ဆက်ဆက်ထွက်ခြင်းဝန်ဆောင်မှုယူသူအတော်များများကတော့ဂိမ်းကစားရတဲ့အတွေ့အကြုံကချုံးမိပေမဲ့လို့မျက်နှုံးမြင့် internet ဆက်သွယ်မှုအသေးစားရှိဖို့ကတော့ immediate လိုအပ်တယ်လို့ပြောကြတယ်မဆွေမမော
ကိုကြိုက်တဲ့နေရာမှာ mobile device တွေပေါ်ကနေ game ကစားနိုင်အောင်လုပ်ပေးထားပေမဲ့မျက်နှုံးမြင့် internet ဆက်သွယ်မှုကြိုးမဲ့ internet ဆက်သွယ်မှုကိုအပြည့်အဝအားကိုးရတဲ့အတွက်အဲ့လိုမျိုးမျက်နှုံးမြင့် internet မရှိရင်တော့ game တွေကိုအနှောက်အယှက်မရှိကစားနိုင်ဖို့ခက်မယ်လို့ gamer တွေကတော့ထောက်ပြနေကြပါတယ်ရှင
်။မဆူမြတ်မွန် season တစ်ဆက်ပြနေတဲ့ blogger တွေပြောသမျှ season ကိုတနင်္လာနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပြီးအခုလိုကြာတာပရင်းနေ့မနေ့ခင်မှာနောက်တစ်ချိန်နာဆင်နိုင်ကြပါတယ်။ VOA ရဲ့ကြာတာပရင်းနေ့မနေ့ခင် season တွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီရေမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VOA American တိုင်ရဲ့2019ခုနှစ်နိုဝင်ဘာလ28ရက်ကြာတာပရင်းနေ့မနေ့ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနေ့7နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့ညပိုင်းမှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်၊ကျမရေးကန္တာနဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရဖို့ရှိတဲ့အကြောင်းကြိုတင်အသိပေးပါရရှင်။အခုကြာတာပရင်းနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။တူရကီကကျွန်တော်နောက်ခံပေးထားတဲ့ဆီးရီးယားမျိုးသားတပ်ဟာတရားစစ်ဆေးမှုမရှိဘဲတပ်ဖြတ်တာ၊အတင်းအဓမ္မလူရတာ၊ဘိုင်းဆိုင်ပစ္စည်းတွေကိုသိမ်းဆည်းတာနဲ့လူတွေသူတို့နေအိမ်ကိုမပြန်နိုင်အောင်ဟန်ထားတာတွေလုပ်နေတယ်ဆိုတာကိုပြတဲ့ခိုင်လုံတဲ့ထောက်ထားတွေကိုရထားတယ်လို့နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်လာရေးဖွဲ့ HRW ကပြောပါတယ်။ဒူရီဆိုရဟာသူတို့လည်းတက်ဆင်ပေးထားတဲ့တနက်ကင်တွေရဲ့ဆိုးရွားလာတဲ့လူရက်တွေကိုမသိကြအောင်စောင့်နေတယ်လို့ HRW အဖွဲ့ရဲ့အရှိလေပိုင်းဒေတာဆိုင်ရာညွှန်ကြားရေးမှူးဆယ်ရယ်လီယိုဝတ်ဆင်ကပြောပါတယ်။ဒီဒေတာတွေကိုတူရကီကထိန်းချုပ်ထားသည့်အစုံလမ်းစစ်ဆေးဖို့နဲ့ဒီတန်တန်းခက်တန်တဲ့လူရက်တွေကိုအဆုံးသတ်ဖို့တာဝန်ရှိတယ်လို့လည်းပြောပါတယ်။ပါကစ္စတန်စီးဦးစီးချုပ်ရာထူးတန်တန်းတိုးတဲ့ပေါ်ဥပဒေကြောင်းရတရားဝင်မှုနဲ့ပတ်သက်ပြီးနိုင်ငံတော်ပိုင်းမှာပထမဆုံးအကြိမ်ဖြစ်ပါကစ္စတန်တရားရုံးချုပ်ကဗိုလ်ထုနေမှာမေးခွန်းထုတ်လိုက်ပါတယ်။နိုင်ငံတက်တန်း82ရက်ထက်ဝကြိုကိုအုပ်ချုပ်ခဲ့ပြီးတိုင်းပြည်မှာအာဏာအကြီးဆုံးအဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့စစ်ဖက်နဲ့ပတ်သက်လို့တရားဝင်ချုပ်ကအခုလိုမေးခွန်းထုတ်လိုက်တာကြောင့်တိုင်းပြည်လုံးအံ့ဩသွားကြပါတယ်။တောင်ကိုရီးယားနယ်စပ်မှာမြောက်ကိုရီးယားနိုင်ငံကရန်လုံနဲ့ရန်လူတဲ့အမြောက်ပစ်စည်းရေးလေ့ကျင့်မှုတွေလုပ်နေတာဟာအမေရိကန်ရဲ့မူဝါဒကိုပြောင်းလဲစေချင်တဲ့အတွက်အပြေအားပေးနေတာလို့လိလာသူတွေကသုံးသပ်ကြပါတယ်။အမေရိကန်မူဝါဒဟာမြောက်ကိုရီးယားပေါ်ရန်လူတဲ့မူဝါဒလို့မြောက်ကိုရီးယားကမြင်ထားတာပါ။မြောက်ကိုရီးယားကောင်စားဟာတောင်ကိုရီးယားအမေရိကန်နှစ်နိုင်ငံမာမေးအဖွဲ့ကိုအမြင့်ဆုံးဖိအားပေးပြီးတံခါးရည်ရည်မှုတွေလျှော့ပေးဖို့ဆိုတဲ့လိုက်လျောမှုတွေရအောင်လုပ်နေတာလို့ Foundation for Defense of Democracy အဖွဲ့ကသူတေတီ David Maxwell ကပြောပါတယ်။ဒီဥနိုင်ငံရှင်ကျန်းဒေသမှာလူမျိုးများကိုဥပဒေမဲ့ထိန်းသိမ်းထားတာအဆုံးသတ်ဖို့ပြင်သစ်ကတရုတ်ကိုဗိုလ်ထုနေမှာတောင်းဆိုလိုက်တဲ့အကြောင်း AFP သတင်းတပုတ်မှာရေးထားပါတယ်။ရှင်ကျန်းဒေသမှာတရုတ်အစိုးရရဲ့အစိုးရအဖြစ်အတမှုပညာသင်ကျောင်းတွေလို့ဆိုတဲ့စကမ်းတွေမှာဝီးဂါနဲ့တခြားမွတ်စလင်လူနည်းစုတတန်းပတ်ဝန်းကျင်ကိုထိန်းသိမ်းထားတာဖြစ်ပါတယ်ခင်ဗျာ။
ကြာတာရင်းနဲ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းပြောပြပေးသွားတာဖြစ်ပါလေရှင်ဒီကနေ့မနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမင်းထွန်းဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ္ဒူရာမန်ဖြစ်ပါတယ်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာမျိုးပါရှင်။
This program has come to you from the Voice of America, Washington.